อาตมาดอนให้เข้ามาอย่างอาสนะตรงนี้ก็สาธุด้วยทั้งโลกอย่างคนละเสร็จตรงนี้ยาในล้านจอนนี้เมื่อเท่าจะเสร็จครูนี้ชนวารีละสมัยแต่เล่นบาลีได้ในบาลีก็ต้องอยู่เองยังยากกว่าฉันที่เอาบริวารเป็นเส้นจันทร์ที่ลอกอดีตธรรมปุษาเตรียมเรียนให้ก็ตอนนี้มีสมาธิสูมีดาสุสิกขาบาลังธรรมะเรียนมีดาสุญญาอิกรรมดาธานะธรรมดาธานะสิ่งที่ขอจะอัตโตภิกขุมีกายะเนี่ยอัชนะตะกะไอ้วิปัตตนาอะลุเวเตยาเจตนาเนาะวิปัตตนาเตยาလို့ဆိုတာကြတယ်ဘုရားရေဆောင်ဟောကြားတော်မူခဲ့တဲ့ဒေသနာတော်တွေထဲမှာခရားပွင့်မှသိခွင့်ရတဲ့တရားမျိုးလို့ပြောတော့ရေဆောင်ရားကသုဘဒ္ဒပရပိုက်ကြီးကိုပြန်ပြီးတော့မိန်ကြားတဲ့စကားရှိဝိပဿနာရှင်းစက်နဲ့ပတ်သက်လို့နှစ်ပေါင်း52နှစ်အတွင်းတစိတ်တေတာတိတောင်ဟောပြောနိုင်တဲ့ဘာသာတရားမျိုးမပေါ်ပေါက်ခဲ့ဘူးလို့မြတ်စွာဘုရားအတိတော်ဟောကြားတယ်နှစ်ပေါင်း52နှစ်ဆိုတာဘာပြောရတော့ဘုရားတော်တော့တောထက်ပြီးတော့ဒုက္ခရစရိယာလို့ခေါ်တယ်တရားဓမ္မကိုရှားပြီးရှားဖွေပြီးတော့ပြန်မှန်းခဲတဲ့အကျင့်တွေကိုကျင့်လာတာ6ဆင့်ဘုရားကျင့်တွေရောက်ပြီးတော့တရားဓမ္မများကိုဟောပြောတာက55နှစ်အဲ့ဒီနှစ်ရာပေါင်းစားလိုက်လို့ရှိရင်52နှစ်အဲ့ဒီ52နှစ်တာကာလပြန်ဘုရားမြတ်စွာသာသနာကမဲလို့ဝိပဿနာရှင်းစင်ပြောင်းခေါ်နိုင်တဲ့ပုဂ္ဂိုလ်တစိတ်တသိတာသေးတောင်ခေါ်နိုင်တဲ့ပုဂ္ဂိုလ်မရှိဘူးလို့ဒီလိုမိကြခဲ့တာကိုထောက်ထားလို့ရှိရင်ဝိပဿနာတရားတံမြေဟုတ်ကတ်လို့ပြောရတဲ့အရေးကြီးတဲ့တရားတစ်ခုဖြစ်တယ်ဒါကြောင့်ဝိပဿနာရှင်းစင်တရားကိုနာမည်ဆိုလို့ရှိရင်တော့မြတ်စွာဘုရားကတတိပိဋိဒ်ဆုံးမနဲ့ရှိတဲ့အတိုင်းပါဒုကံသူနောထမနတိကရောထကောင်းမောကနာဆိုင်ပြီးတော့ထောင်လို့နှလုံးသွင်းဖို့ဒါအရေးကြီးတယ်လို့ပြောဆိုတာရှင်တန်တကကဘိက္ခုနီမ900ကိုဝိပဿနာတရားဟောခဲ့တယ်အဲ့ဒီဘိက္ခုနီမ900ရှင်တန်တကရဲ့တရားကိုနာပြီးတော့မှအတွေ့တရားရရှိပြီးတော့ပါတာဖြစ်တယ်အဲ့တော့ရှင်တန်တကရဲ့တရားကိုနာကြားပြီးတော့မှအတွေ့တရားရသွားကြတယ်ဘိက္ခုနီမ900နဲ့ပတ်သက်တာဟောကြားထားတဲ့ဝိပဿနာတရားအဲဒါမှရှင်းနေလို့မြတ်စွာဘုရားကနောက်တစ်ချိန်ဆက်ပြီးတော့ဟောခိုင်းအဲဒီသုတ်တန်ကိုနန္ဒကောဝါဒသုတ်တန်လို့ပြုခေါ်တယ်အဲဒီနန္ဒကောဝါဒသုတ်တန်ကိုအမြင့်ချုပ်ပြီးတော့ဒီနေ့ကောတောင်းမြေဝတ်တရားတာပရိသတ်တင်ရှင်းနေပြီးတော့ဟောကြားပြီးသစ္စာဘုရားတခင်တော်မြတ်တာဝတိမြို့စေတော်ကျောင်းတော်မှာသတင်းတောင်းနေတဲ့အချိန်မိလို့တော့ခေါ်ရမီထေရီမာကြီးဟာဘိက္ခုနီမ900ကိုခေါင်းဆောင်ပြီးတော့သစ္စာဘုရားတခင်တော်မြတ်ရှိရတဲ့အရက်လက်ဥချီမို့ရှိခိုးရောက်ရှိလာပြီးတဲ့အခါဘုရားရှိမယူသိပြီးမတက်ရပြီးတော့ ပါရှာထားတယ်လို့ဆိုအရှင်ရဗျာတဲ့ဘိက္ခုနီမတွေကိုဆုံးမတော်မူပါဩဝါဒပေးတော်မူပါတရားဓမ္မနဲ့ပတ်သက်ပြီးတော့ဟောပြောပေးတော်မူပါလို့ဒီလိုရှောက်ထားတဲ့အခါကျရသော်ဘုရားသခင်ကိုရမြတ်ကအနည်းမှရှိတဲ့ရှားနနာကိုနေအဲ့ဒီတော့မြတ်စွာဘုရားကတာဝန်ပေးထားတဲ့ရဟန်းတော်တွေရှိမထေရကြီးတွေအ ਨੇ စုံဆေဝါရမဘိက္ခုနီမတွေကိုသမဩဝါဒပေးတရားဟောခွင့်ရမှာပေါ့အဲ့တော့ရှားနနာကိုမေးတယ်ရဟန်းတော်တွေဟာမထေရကြီးတွေကဘိက္ခုနီမတွေကိုဩဝါဒအလှည့်ချပေးဖို့ဆိုပြီးတော့မြတ်စွာဘုရားတာဝန်ပေးထားတယ်အားလုံးအလဲကြဩဝါဒပေးချရလားလို့ဆိုတော့ရှင်နာနာလျှောက်တယ်အရှင်ဘုရားအားလုံးအလဲကြဩဝါဒပေးချပါစေသို့သောရှင်နန္ဒကကတော့သူ့လက်ကိုရှောင်ပြီးတော့ဘိက္ခုနီမတွေဆုံးမဩဝါဒပေးခြင်းမရှိပါဘူးလို့ဘိက္ခုရှင်နန္ဒကကဘိက္ခုနီမတွေကိုဩဝါဒပေးဖို့ရမပေးဘဲနဲ့ရှောင်ရှားနေကြလဲလို့ဆိုရှင်နန္ဒကဆိုတာတဏ္ဏပုဂ္ဂိုလ်ဟောက်ကိုတွားဉာဏ်ပုဂ္ဂိုလ်ဖြစ်ပြီးတော့ပုဗ္ဗေနိဗ္ဗာန်လုံးတတိဉာဏ်တော်ကိုရရှိထားတဲ့ပုဂ္ဂိုလ်အတိတ်ဆက်ကြောင်းပြန်ပြောင်းကြည့်လိုက်တဲ့အခါကျဒီဘိက္ခုနီ900ကတစ်ချိန်လုံးကသူ့ဘဝနဲ့ပတ်သက်နေတယ်သူဘယင်ဖြစ်စဉ်အခါကာလတုန်းကဒီဘိက္ခုနီ900ဟာလေသူ့ရဲ့မောင်မမိတ်တန်ခြေရန်နေဖြစ်ခဲ့တာဖြစ်တဲ့အခါမှာဘိက္ခုနီမတွေတောပြီးတော့ဩဝါဒပေးနေမယ်ဆိုလို့ရှင်တမဂတိကတွေကတရားတွေချက်ပြီးတော့ရှင်နာနကကြီးခုချိန်ကြီးတားဆင်မကုံသေးသလိုမောင်မမိတ်တန်နေခြေရန်နေတော့မယ်ရှိသေးတယ်ဟောပြောနေတော့မယ်ရှိသေးတယ်လို့အပြောခံရမှာသူအတွေ့နဲ့သူစိတ်ထဲမှာရှင်းရောယဟန္တာဆိုတာဒေါသနဲ့ရှင်းတာတို့ဒီလိုတော့မရှိဘူးပေါ့တောက်ဆုပ်ပြီးတော့နေတယ်အဲ့ဒါကြောင့်မို့လို့တတ်နိုင်နေတဲ့ဘိက္ခုနီမတွေဩဝါဒမပေးဘူးရှောင်နေနောက်ဆုံးတော့မြတ်စွာဘုရားသခင်ကိုရောမြတ်ကရှင်နန္ဒကကိုတိုက်ရိုက်ခေါ်ပြီးတော့မရှိခင်နန္ဒကဘိက္ခုနီမတွေကိုဩဝါဒပေးလိုက်ပါဆုံးမလိုက်ပါအဲ့ဒီကြားမှာသူလက်ခံပြီးတော့ဆုံးမဩဝါဒပေးတယ်ဘာလို့လဲတော့ဆိုတော့ဘိက္ခုနီမတွေကလည်းရှင်နန္ဒကခေါ်မဲ့တရားကိုညှော်လင့်တောင်းတနေကြဒါကြောင့်မလို့တရားဆိုတာလည်းသူ့ဝိနည်းရနဲ့သူ့လို့ဆိုတာဟုတ်တယ်တရားနာဘိက္ခုနီကလည်းသူ့ဘိက္ခုနီနဲ့သူ့ပဲမြတ်စွာဘုရားရှိနေပြီမဲ့လို့မြတ်စွာဘုရားထံကတရားကိုမတောက်တဘူးရှင်နန္ဒကဟောမဲ့တရားကိုညှော်လင့်တောက်တနေကြတယ်။ဘာဖြစ်လို့လဲဆိုဘဝရဲ့တန်ရောစဉ်ဆိုတာဒီအကျင့်ပါပြီးတော့နေတာမျိုးလေးတွေရှိတယ်။ဒါလူတိုင်းလူတိုင်းမှာဒီအကျင့်ပါတာလေးရှိတယ်။တန်ရောစဉ်ရဲ့အရေးအငွေ့လေးတွေကရှိပြီးတော့နေတယ်ပေါ့။ကိုမတိပြင်မဲ့လို့ဓာမျိုးတွေကဖြစ်တယ်။ဒီတရားနာပြင်တဲ့ဒီအားလုံးနဲ့တွေ့ဦးကြလိမ့်မယ်။ဒီချုပ်ဒီသားရောက်တဲ့အခါမှာအဲ့ဒီဒီသားရောက်တဲ့အခါမှာစိတ်ထဲမှာပျော်သလိုရှိတယ်။ဒီချုပ်ဒီသားရောက်တဲ့အခါမှာစိတ်ထဲမှာပျော်သလိုမဖြစ်ဘူး။ပြင်းပြီးဒီချုပ်ပုဂ္ဂိုလ်တွေနဲ့တွေ့တဲ့အခါမှာမိဟောဆေအောင်တွေ့ရတယ်လို့ညင်ညင်ချင်းခင်သွားတဲ့ပုဂ္ဂိုလ်ရှိတယ်။ညဉ့်ညင်းစိတ်ထဲနှလုံးထဲမှာအလိုမကျတဲ့ပုံစံမျိုးတွေရှိတယ်။ဒါတွေဟာအတိတ်ကအကြောင်းနေနဲ့မကျင်းဘူးလို့ပြောတာ။တစ်ချိန်တော့ကိုယ်နေခဲ့ဘူးတဲ့နေရာမျိုးပြန်လည်ရောက်ရှိလာတဲ့အခါလူရဲ့စိတ်ရဲ့ခံစားချက်ကတစ်မျိုးကိုယ်မနှိမ့်ညွတဲ့နေရာမျိုးငါကတော့မနှိမ့်ညွခဲ့တဲ့နေရာမျိုးပြန်ရောက်လာလို့ရှိရင်လူရဲ့စိတ်အခြေအနေကခံစားမှုတစ်မျိုး အတိတ်ကဖုံးကွယ်လို့ရှုဝဲနေလို့ကိုမသိနေမဲ့အတိတ်မှာအကြောင်းတစ်ခုရှိတယ်ဆိုတာတော့သိချင်တယ်ညင်းညင်းရဲ့ခံတဲ့ပုံကိုယ်တွေကအတိတ်ဘဝမှာအကြောင်းရှိခဲ့ရင်းနေနေနေခဲ့တဲ့ဆွေမျိုးတွေတော့မိတ်ဆွေတွေတော့ရင်းနေနေနေနေခဲ့တဲ့ပုံကိုယ်မျိုးဆိုရင်ညင်းညင်းချင်းခင်မိတတ်တယ်အဲ့တော့မဟုတ်ပဲနဲ့အတိတ်ကာလတော့အစရေတို့ဒုနဲ့ဒုမတက်ခဲ့တဲ့ဉာဏ်မျိုးရှိခဲ့တဲ့ပုဂ္ဂိုလ်မျိုးဆိုလို့ရှိရင်မြင်တာနဲ့ပဲဒီပုဂ္ဂိုလ်မြင်ကနေတာမျိုးလည်းဖြစ်တတ်တယ်။ဒါရေဟာအတိတ်ရဲ့ဖုံးကွယ်နေတော်လည်းပဲသူ့ရဲ့ခံစားချက်ထင်တော့ပြန်ပြီးတော့ပေါ်လာတတ်တယ်လို့ဘယ်လိုဖြေထုတ်လို့ရလဲ။အခုလည်းဒီဘက်ကုဏီမားတွေဟာနန္ဒကရှင်နန္ဒကရဲ့တရားကိုနားခြင်းနဲ့ဆိုတာအတိတ်ဘဝတော့ရှင်နန္ဒကရဲ့အုတ်ချမှုအောက်မှာနေလာကြတယ်နေလာတော့ပါရတဲ့မကင်းရဘူးဒါကြဲမကင်းတော့သူစီကတရားကိုညှော်နေဒါကြောင့်ရသဗျာကတိုက်ချောင်းတာနန္ဒကဟောပြလိုက်ပါဆိုတော့ဘုရားကိုယ်တိုင်တိုက်ချောင်းတော့ရှောင်လို့မရဘူးဘာလို့ဒီညှော်နှမ်းမှလည်းပဲရှင်းကတော့ဘိက္ခုနီမတွေနေဖို့ကျောင်းနေတာမြို့ထဲမှာဆောင်းနေရှိတယ်ခေါ်ရတယ်ဥပတ္တယလို့ခေါ်တယ်ဝိဟာရလို့မခေါ်ဘဲနဲ့ဥပတ္တယလို့ခေါ်တယ်နောက်ပိုင်းမှာတော့တောင်းကြီးမြို့နဲ့ဒီဇေရွန်ကျောင်းဂျာမဇေရွန်ကျောင်းကအနီးနားမှာဘိက္ခုနီမတွေနေဖို့ဆိုတဲ့ကျောင်းတစ်ကျောင်းပေါ်လာဘယ်လိုဆောက်ပေးတာတော့ဆိုတော့ပတိနေရီကောသလမင်းကြီးကဆောက်ပေးတာအဲ့ဒီကျောင်းနာမည်ကိုဘယင်ကဆောက်လို့လူတန်းတာဖြစ်တော့ကြောင့်ဗြာဇကာရာမဘယင်ကျောင်းလို့ဒီလိုနေပဲရဘယင်ကြီးဆောက်လို့လူတန်းတယ်ဘယင်ကြီးကလည်းပဲသူအကောင်းဆောက်တာတော့မဟုတ်ဘူးဇာတော့ကဇေရွန်ကျောင်းသားမှာအဲ့တဲ့ကြီးရလို့ဆိုရင်ဘုရားဘာသာနဲ့အယူဝါဒမတူတဲ့ပုဂ္ဂိုလ်တွေကဇေရွန်ကျောင်းသားကပ်ပြီးတော့ကျောင်းဆောက်မှုလုပ်ကြတယ်။အဲ့တော့ကျောင်းဆောက်မှုလုပ်တဲ့အခါမှာလာပြီးတော့တားမြစ်ရင်မပြောဖို့ဆိုဘုရင်ကြီးကိုလက်ထိုးထားတယ်။ဒါတော့ဆူဆူညံညံလုပ်တယ်မြတ်စွာဘုရားကတိတ်တိတ်ဆိတ်ဆိတ်ကြီးဝါဒချင်းကမတူဇေရွန်ကျောင်းသားမှလာပြီးကျောင်းထောင်နေတယ်ဆိုတော့မြတ်စွာဘုရားကရှင်သာရိပုတ္တရာတို့ရှင်မောဂလန်တို့သံဃာတွေကိုလွတ်ပြီးတော့ဘုရင်ကြီးကိုပြောခိုင်းတယ်။ဒီနေ့မှဆောက်ပါစေနဲ့တခြားနေရာဆောက်ပါစေ။ဘုရင်ကြီးအတွေ့မခံဘူး။ဘာလို့အတွေ့မခံ။အဆန်ယူထား။ငွေယူထား။နောက်ဆက်ကြတော့မြတ်စွာဘုရားကိုယ်တိုင်ကြွသွားတဲ့အခါကျတော့သူအတွေ့ခံတယ်မြတ်စွာဘုရားကကိုက်ရိုက်မပြောဘဲနဲ့တရားဟောဆုံးမတဲ့အခါအဲ့ဒီမြေနေရာကိုပြန်သိမ့်ပြီးတော့ဘိက္ခုနီမတွေလည်းကျောင်းဆောက်ပြီးလာဒါကိုရာဇကာသမလို့ခေါ်တာဒါသမိုင်းကြောင်းကလေးတစ်ခုပေါ့နော်ဒီတိုင်းတော့ဂေါရမိနဲ့ဘိက္ခုနီမ900ဟာအဲ့ဒီရာဇကာသမစေတဝန်ကျောင်းသားမှာရှိတဲ့နေရာဘိက္ခုနီမတွေနေကြရှင်နန္ဒကကထုံးတတ်တယ်နန္ဒလေးနဲ့အခါမှာသတိသင်္ကန်းပြင်ဆင်မျိုးရဲဆောင်းကံဝင်ဆမ်းမှာဖုံးပြီးပြီးတဲ့နောက်မောနှဲတဲ့အချိန်ရောက်တဲ့အခါကျတော့ဘိက္ခုနီမတွေကိုဆုံးမဩဝါဒပေးဖို့ဆိုပြီးတော့ရာဇကာသမောကြောက်သွားတယ်။အဲရာဇကာသမောကိုကြောက်သွားတဲ့အခါကျဘိက္ခုနီမတွေကရှင်နန္ဒကကြွားလာပြီဆိုတဲ့ကစိတ်ထဲမှာဝမ်းသာနေကြ။ဒီနေ့တော့ရှင်နန္ဒကရဲ့တရားကိုနားရပြီပေါ့စိတ်ထဲကကြည်နူးနေတယ်ရှင်နာလည်းကလည်းခိုင်းပြင်ဆင်ထားတဲ့နေရာပေါ်မှာကြောက်ရောက်တရင်တောင်းပြီးတော့ဘိက္ခုနီမတွေကိုဆုံးမဩဝါဒပေးတယ်။ဆုံးမဩဝါဒပေးပြီးတော့တရားဟောတယ်။အဲ့တော့သူဟောတဲ့တရားကဘိက္ခုနီမတွေစင့်ကြံစဲအားထုတ်ဆက်ဖြစ်တဲ့ဝိပဿနာအတွက်အတ္တမအထောက်အကူဖြစ်တဲ့တရားမျိုးသူဟောပေးတယ်။ဟောရမယ်ဆိုတော့ရှင်နာလည်းကဘာဘိက္ခုနီလေးစီကပဋိညင်ခံထားတယ်။ဘာပြောရလဲ။ဒီကနေ့သူဟောမဲ့တရားဟာနေရာကိုဖြေရမဲ့တရားဖြစ်တယ်။ဘာလဲလဲဆိုပฏิပု္ပ္ပကထာ အမေးအချိန်ကြီးနဲ့ဟောပြီးမယ်။ဘာဖြစ်လို့အမေးအချိန်ကြီးကိုအသုံးပြုတယ်လဲဆိုတော့ပို့ပြီးတော့ရှင်းလင်းပြတ်တတ်တယ်။အမေးအချိန်ဆိုတာနာရက်ပုဂ္ဂိုလ်ကြီးပဲ။နေလိုက်ဖြေလိုက်ဆိုတော့ခန္ဓာမအတိနဲ့ရှင်းလင်းပြတ်တာလို့ဒီနည်းစနစ်နဲ့ပဲသင်ကြားမှုတစ်ခုဖြစ်ပေါ်လာတယ်။အဲ့တော့ပဋိပုစ္ဆာကထာလို့ဆိုတာမေးရတယ်ကိုဖြေရမရှင်းရင်ဆက်မရမယ်ဆိုတဲ့အနေထားမျိုးဒီလိုဆိုလိုတာပေါ့အဲ့တော့ရှင်သာတကားကပြောတယ် "तू ဟောမယ်" "तू ဟောမယ်"တဲ့ခေါ်တဲ့အခါမှာပဋိပုစ္ဆာကထာသူ့ကိုပြန်မေးရမယ်ဒီဘောနေရှိမယ် "तू မေးတာကိုဖြေရမယ်"သူမေးတဲ့အခါမှာမသိရင်မသိပါဗျာလို့ရှောက်။သိရင်လည်းသိတယ်လို့ရှောက်ပါ။မရှင်းဘူးဆိုလို့ရှိရင်သူ့ပြန်မေးပါ။အဲ့ဒီတိုင်းချက်တင်ပြီးတော့ပြောထားပြီ။သူတရားဟောမယ်ဆို။အခုဒီဘာကြီးကသဘောကျ။ဒါနဲ့ပဲတော့ကိုရှင်းတတ်တော်မူ။ဘာလို့လဲဆိုတော့မရှင်းတာနဲ့မေးလို့ရတယ်။မရှင်းတာသူရှင်းပြမယ်ဆိုတော့ကျင့်တာအားရပြတော့။ညီမနိုင်ငံမှာတော့တရားဝတ်ကြီးရှင်းပါတဲ့အခါဒီတိုက်ကမေးဝန်းမေးလို့တော့ရှင်း။တရားဝတ်ပြီးလည်းပဲမေးဝန်းမေးလို့ရှင်း။ညီမညာလေးမှာကြတော့တရားတစ်ခုပေါ်ချတယ်ဆိုလို့ရှင်းမေးဖို့ကတအားတက်တော့ဘုရားတက်ရှင်းတာကတခါတည်းအတဏ္ဍပုစ္ဆာလို့ပုစ္ဆာနေတဲ့အချိန်မှာဘုရားလက်မျိုးထောင်၊မိသားလက်မျိုးထောင်၊မိဘမိဘတွေမိဘမိတဲ့အလေးထားသူတို့ကပုံများတယ်ပုံများတယ်တခါတည်းအကျတော့ဟောပြောခြင်းကိုလည်းခြိခိုက်စေတယ်မင်းကောဘာဖြစ်လို့လဲဆိုတော့တသက်ဆိုင်တဲ့အကြောင်းအရာတွေကိုမေးရင်လည်းဟောပြောခြင်းကိုခြိခိုက်စေတယ်ဒါနောက်ပိုင်းကျတော့နိုင်ငံများတွေမှာဟုတ်ပြောတဲ့အချိန်မှာမမေးဘူးပြီးတဲ့အခါမှာမိစ္ဆာများတွေကိုစာရွက်နဲ့ရေးထားပြီးတဲ့အခါမှာမိဘတွေမေးဖို့ဆိုပြီးတော့အဲ့လိုသတ်မှတ်ပြရအောင်အဲ့လိုဆိုလို့ရှိရင်တန်တန်းကိုလည်းခြိကပ်တော့ပေါ့အဲ့တော့ဘုန်းကြီးတွေကဟန်များတော့ပြီးတော့ဂျာမနီတို့နယ်သာလန်တို့ဩစတြေးလျတို့ဂျာမန်လူမျိုးတွေတို့ဒတ်ရှ်လူမျိုးတွေတို့အပြီးတော့မှတဲ့ကိုစိတ်ဝင်စားကြစိတ်ဝင်စားလို့သူတို့ကတန်တန်းနေကဲ့နဲ့နှစ်ဆယ်နားနဲ့တော့ဆက်တိုက်သွားပြီးတော့သူတို့တန်တန်းပူချတယ်မိကုန်းမိဖို့အတွက်ဒီကအချိန်ပေးရအနှောဆိုလို့ရှင်တန်တန်းရှိတိုးလို့မရမိလာကိုချင်းနေရတာနဲ့ရှေ့တင်ရမဲ့ကိုစ်တစ်ခုမကုန်ဝဲတဲ့ဖြစ်တယ်အဲ့တော့အခုရှင်နာနေကလည်းမိကုန်းမိပြီးတော့ဖြေတဲ့စနစ်နဲ့သူတရားဟောမယ်တဲ့မသိရင်ဒီသူ့ကိုပြန်မေးရမယ်မရှင်းရင်သူ့ကိုပြန်မေးရမယ်လို့ဆိုဘိက္ခုနီကသဘောချက်ဒါ့ဒီမှာရှင်နန္ဒကဟောတဲ့ဝိပဿနာအချင်းချင်းတရားလေးကိုတရားနာပြီးတတ်တယ်သူဟောတာကမနာခင်လေးမှာကျွတ်တင်ပြီးတော့သိထားဖို့ရတယ်ဘာလို့ဆိုလူတွေမှာတရားဆိုတာခွင့်ရတဲ့တွေရဲ့တဏ္ဍာမှာရှိတဲ့တရားလေးကိုဟောပြတခြားဟာမဟုတ်ဘူးစာလုံးပြောမယ်ဆိုလို့ရှိရင်တော့အစ္စတိကအာယတနာလို့ဆိုရင်အတွင်းအာယတနာ6ပါးဘာဟိရအာယတနာလို့ဆိုရင်အပြင်အာယတနာ6ပါးထိုအတွင်းအာယတနာအပြင်အာယတနာတွေပေါင်းစပ်တဲ့အခါမှာဖြစ်ပေါ်လာတဲ့ဝိညာဉ်6မျိုးအရပေါင်းလိုက်တဲ့အခါ18ခုဒါလူတွေသဏ္ဍာန်မှာရှိကြတာအာယတနာဆိုတဲ့စကလုံးကိုသုံးလိုက်တာနဲ့တို့နဲ့မဆိုင်ဘူးစာတန်ဒေတန်တွေတို့ဒီလိုမအောင်မိဘူးအဲ့ဒီ18မျိုးဝိပဿနာရှင်းစင်วิปัตตนาชุขွက်အနေနဲ့ရှင်သာနကဟောပြီ။အဲ့လိုဟောတဲ့အခါဥပမာဥပမေယျလေးတွေပြီးတာအာရတမအထင်ရှား။အဲ့တော့วิปัตตนาအခြေခံအနေနဲ့သိထားဖို့ပါလဲလို့ဆို ဘာဝနာဆိုတဲ့လုပ်ငန်းမှာအာယုံနှစ်မျိုးခွဲခြားပြီးတော့သိရဘာဝနာဆိုတာသမထဘာဝနာဝိပဿနာဘာဝနာတနည်းအားဖြင့်ကမ္မထနှစ်မျိုးသမထကမ္မထနဲ့ဝိပဿနာကမ္မထတော့ဒါလည်းမှတ်သမထကမ္မထဆိုတာပြညာအာယုန်တစ်ခုပေါ်မှာစိတ်ကိုငြိမ်အောင်လေ့ကျင့်တဲ့နည်းကိုသမထကမ္မထ။သမာဓိရလာပြီဆိုလို့ရှိရင်လူတွေရဲ့စိတ်ထဲမှာကာမဂုဏ်အာယုန်တွေကိုခံစားခြင်းနဲ့ဆန္ဒတွေမလာဘူး။မုန်းတီးတဲ့စိတ်တွေမလာဘူး။ထို့အာယုန်ပေါ်ကတွန့်ဆုတ်တဲ့စိတ်တွေမလာဘူး။ထို့အာယုန်ပေါ်မှာလွင့်ပြန်ပြီးတော့အမလို့အမရဖြစ်တဲ့စိတ်မျိုးတွေမလာဘူးတဏှာဝင်တဲ့စိတ်တွေမလာဘူးအဲ့ဒါစာလို့ပြောရင်និဝရဏတရား၅ပါးလို့ပြောတာនិဝရဏဆိုပိတ်ဆို block လုပ်တာကုသိုလ်တရားတွေဝင်မလာအောင်အသိဉာဏ်တွေဖြစ်မလာအောင် block လုပ်ကြည့်အဲ့တော့လူတွေကဒါသတိထားဖို့လိုတယ်လူတွေကဒါကိုဝန်ဆန်းလုပ်နေကြတာလေဘာလို့ဆိုယေရှိကတာရာလေးကိုကြည့်ပြီးပြောခြင်းနဲ့ဆန္ဒဒါဝရကလုပ်တာနားကလည်းတာရာတဲ့အနံလေးအခေါက်ကလည်းမွေးဆိုင်တဲ့အနံလေးတရားကလည်းကောင်းတဲ့အရာဒါလေးခန္ဓာကိုယ်အားလည်းအကြည့်ဒါလေးကိုအားလုံးဝကန်းလုပ်ပြီးတော့လူတွေမှာ sense of pleasure လို့ခေါ် desire for sense of pleasure ကာမဂုဏ်အာယုန်တွေနဲ့ပတ်သက်လာလို့ရှိရင်သဘောကျနှစ်ချက်ကြီးကာမဂုဏ်အာယုန်နောက်စိတ်ကိုလွတ်ပြီးတော့မျောပါသွားကြအဲ့ဒီရဆက်တဲ့ပဲကာမဂုဏ်အာယုန်နဲ့ယစီကအာယုန်ခန္ဓာရနာကအာယုန်ခန္ဓာရဒါမျိုးတွေမလုံတော့ပဲယစီနာနာလျာကိုဆိုတာတိတ်ချုပ်ပြီးတဲ့အခါအာယုန်တစ်ခုပေါ်မှာစိတ်ကလေးကိုငြိမ်အောင်ထားလိုက်အချိန်ကအာယုန်လေးတစ်ခုပေါ်မှာစိတ်ကိုငြိမ်အောင်ထားဥပမာမဲ့ခက်လေးဝင်လေးဆိုရင်ခက်လေးဝင်လေးအာယုန်လေးပေါ်မှာစိတ်ကိုငြိမ်အောင်ထားသမာဓိရအောင်ကြိုးစားအဲ့ဒီသမာဓိစွာအားကခုနကဖြစ်တယ်။ကာမဂုဏ်အာယုန်ကိုခံစားခြင်းနဲ့စိတ်ကိုဖယ်ရှားလိုက်။ကာမဂုဏ်အာယုန်ခံစားတဲ့အခါမှာကိုလိုချင်တာမရတော့မရရည်တော့တော့လူချင်တဲ့အရာရပြီးတော့ပျက်စီးသွားရင်တော့တော့လူဟာအကျဉ်းတဲ့စိတ်ကိုပေါ်ဂျာပါရဒါအောင်လည်းဖယ်ရှားပြီ။တခါအာယုန်ဒီပုံမှာကောင်းတဲ့အလုပ်ပေါ်မှာတက်ဆောက်လာတတ်တဲ့စိတ်ကြီးရှိတယ်။စေတသိက်ကြီးရှိတယ်။အဲ့ဒါတွေကိုခင်ရှားပြလိုက်ခိတ္တမိတ်တာ။တခါအာယုံပေါ်မှာလွတ်ပြန်နေတဲ့တမာတိမရနိုင်တဲ့ဥဒိစ္စစိတ်ထဲမှာမကြေကစားဖြစ်နေတဲ့နှလုံးမသားမရဖြစ်နေတဲ့ကုတ်ကုတ်စာ။တမေယဝင်နေတဲ့ဝိသိကိစ္စာဆိုတဲ့ဒီနိဗ္ဗာန်တရားတွေခင်ရှားပြလိုက်ဘာလို့လဲဆိုဒီတရားတွေရှိနေသေးတယ်ကာလပတ်လုံးပညာဆိုတာမလာနိုင်ဒါကြောင့်မလို့သာသေးချမ်းသာမှာကာမအာယုန်လိုချင်တဲ့ဆန္ဒရှိတဲ့အခါဖြစ်စဉ်မောဟိရဲ့စိတ်ပေါ်တဲ့အခါဖြစ်စဉ်စိတ်ဓာတ်တွေကောင်းတဲ့ဘက်တွန့်ဆုံနေတဲ့အခါပဲဖြစ်စဉ်စိတ်ပြန့်လွင့်ပြန်နေတဲ့အခါမျိုးမှာဖြစ်စဉ်နှလုံးမသားမရဝေါ်ရင်ဖြစ်နေတဲ့အခါမျိုးဖြစ်စဉ်တပြားဝင်နေတဲ့အခါမျိုးဖြစ်စဉ်အတိပညာရဲ့ဆွမ်းဆောင်မှုကရောက်ချပါလေ။ဒါကြောင့်မို့သာဝေကျမ်းစာမှာပညာရဒုက္ခိကရဏ။និဝရဏတရားတွေပညာအပြော့ကောင်းအောင်လုပ်နိုင်တယ်။ဆိုတော့အဲ့ဒီတရားတွေကိုဖယ်ရှားဖြစ်တာ။ဒါစိတ်ရဲ့အညစ်အကြေးတွေသမာဓိနဲ့ဆင်းကျောပြလိုက်တယ်လို့ခေါ်တယ်။ဘုန်းကြီးတွေကဒီအညစ်အကြေးကိုအညစ်အကြေးမှမသိတဲ့အခါကျတော့လက်ခံထားကြ။ဒါတွေနဲ့ပဲဘဝတစ်ခုကျော်ပြီးတော့နော်ဘာလို့ဖြစ်နေလဲဆိုတော့လူရည်ရဲ့စိတ်ဟာတဏှိစုတ်ကိုဖြစ်ပါအညစ်အပေတွေပြင်းပြင်းပြင်းတော့မဟုတ်ပကြီးဆရာရဲ့လက်တော့ပွားဖြစ်အယောင်တွေမျိုးစုံဆုံးပြီးဘယ်တော့မှလည်းဖွတ်ရမှာမဟုတ်တဲ့လက်တော့ပွားလို့ဖြစ်အဲ့ဒါကိုတမာတိခြင်းစဉ်တစ်ခုနဲ့ရှော်ပြီးတော့ပြစ်လိုက်တဲ့အခါကျဒီစိတ်တွေရောပါသွားပြီအသိပညာပို့ပြီးတော့တက်တာလေဒါကသမထချင်းစဉ်လို့ခေါ်တယ်။သမထချင်းစဉ်နဲ့ကာမဂုဏ်အာယုန်တွေကဝေးအောင်ထားပြီးတော့ဒုက္ခ ပိဋိဒုက္ခလို့ဆိုရဲမြတ်တဲ့ဘွယ်ချမ်းသာဘွယ်တမာရီစောင်းအားနဲ့နေနိုင်တဲ့အချက်မျိုးအချက်ချက်ကိုကိုအားထုတ်တာ။နောက်ဝိပဿနာကြတော့အဲ့လိုမဟုတ်ဘူး။ပြညာအာယုံပေါ်မှာဝိပဿနာကအလုံးလုံးလို့မရဘူး။ဒါကြောင့်မို့လို့ပရမအာယုံပေါ်မှာဝိပဿနာရှိမှလား။အဲ့ပရမအာယုံဆိုတာဘာကိုပြောတာတော့ဆိုရုပ်နဲ့နာမ်ဒီနှစ်ခုပဲ။ဘုန်းကြီးတို့တွေမှာအကြံဉာဏ်စဉ်းစားကြည့်လိုက်။လူရဲ့တဏ္ဍမှာရုပ်ခန္ဓာကိုရှိရှိတယ်။အသိစိတ်ရှိတယ်။မျက်စိနာနာတရားကိုဆိုတာဒါရယယုတ်တရားတွေပဲ။အကြံဉာဏ်ပြောလို့ရှိရင်ဒါရယယုတ်တရား။သို့တော့မျက်စိကမြင်ရုံမြင်တာသိတာကြတော့မျက်စိကသိတာမဟုတ်ဘူး။နာမ်ကသိတာ။ဒီလိုဆလိုရပါတော့။ဒါမို့မြင်တယ်ဆိုတာတော့မသိဘူး။တကယ်တရားတော်ပြည့်တဲ့ဒီစဉ်းစားကြည့်။ညစိတ်ပြောနေတဲ့အခါမှာမျက်လုံးရှိသလားမရှိဘူးလား
။ရှိပါဘူးဗျာ
။ရှိတယ်နော်။သို့တော်တချို့ကတော့မျက်လုံးမိတ်အိတ်တဲ့လူရှိတယ်လို့ဖွင့်အိတ်တဲ့လူရှိဘူးလား
။ရှိပါဘူးဗျာ
။ကဲမျက်လုံးဖွင့်ရတဲ့နဲ့စိတ်ပြောနေတဲ့လူကမြင်ရလား
။မြင်ပါဘူးဗျာ။အ
ဲ့တော့မြင်တယ်ဆိုတာစိတ်ကမြင်တယ်ဆိုတာအမှန်တရားဖြစ်ချာ။ဒီလိုပြောတာတော့စိတ်နဲ့ရုပ်နဲ့တွဲဖက်လိုက်တဲ့အခါစိတ်ကမြင်လာ။ဆိုတော့ဆိုလိုတာကဒီရုပ်နဲ့ကအကျဉ်းကြီးတဲ့သဘောလေး။လက်စိတ်နာနာလျာကိုဆိုတဲ့ယောဂီအကြီးကသိနိုင်တဲ့စွာအားမရှိဘူး။အာယုံကိုမသိတတ်ဘူး။အာယုံကိုသိတတ်တာကနန္ဒရာကအာယုံသိ။နာမ်လို့ခေါ်တဲ့အသိဉာဏ်ကပါဠိစကားနာမဆိုတဲ့စကားလုံးကိုသုံးတယ်။နာမဆိုတာညုတ်ကိုင်းရင်လို့သိကြရညုတ်ကိုင်းတယ်ဆိုတာဘယ်လိုဟာကိုပြောတာလဲဆိုတော့အာယုံရှိတဲ့ဘက်ကိုဥလဲဥလဲသွားတဲ့သဘောကိုညုတ်ကိုင်းတယ်ပြောကဲစဉ်းစားကြည့်ပေါ့လူတယောက်အိတ်နေတယ်အဲ့လိုအိတ်နေတဲ့အခါမှာကိုယ့်ရဲ့ပတ်ဝန်းကျင်ကအပန်းချလိုက်ရင်စိတ်ကအရိယောင်တော့မလား
မှန်ပါ
ဗျာဒါညုတ်တယ်လို့ခေါ်တာအာယုံရှိတဲ့ဘက်ညုတ်တော့အနာမေးရရင်ရောအဲ့ဒါစိတ်ရောက်တော့အတန်ကြရင်လည်းစိတ်ရောက်သွားတယ်နော်အနံ့ရရင်လည်းစိတ်ရောက်သွားတယ်ဒီလိုအာယုံရှိတာကုလဲ့ကုလဲ့ပြီးတော့အာယုံဘက်ကိုသွားနေတဲ့သဘောကိုနာလို့ခေါ်ဒါကိုညှက်ခိုင်းနေလို့ပြောညှက်ခိုင်းနေနာရှိအာယုံရှိတဲ့ဘက်ကိုဥလဲ့ပြေးမျက်စိလေးမှာအဆင့်အာယုံပေါ်လာလို့ရှိရင်အဲ့ဒီဘက်ကိုဥလဲ့နာထဲမှာအတန်ကြားလိုက်ရင်သူကဦးနဲ့နှာခေါင်းထဲမှာအနံ့ရတဲ့စိတ်ကအနတ်ဘက်ကရောက်လျှာထဲမှာအရသာပေါ်ရင်အဲ့ဒီအရသာကရောက်ခန္ဓာကိုယ်မှာဒီစုံတစ်ခုကြည့်ရင်ကြည့်တဲ့ဘက်ကရောက်ပါတယ်ဒီလိုဆုံးလို့ပေါ့အဲ့တော့ဒီနေရာတန်မှာယုံနဲ့နှစ်မျိုးရှိအဲ့ဒီယုံနဲ့နှစ်မျိုးရဲ့သူကယုံနဲ့နှစ်မျိုးမှာလက္ခဏာနှစ်မျိုးရှိတယ်တဲ့ဝိပဿနာအခြေခံအနေနဲ့မှတ်ဖို့လက္ခဏာနှစ်မျိုးရှိအဲ့ဒီလက္ခဏာနှစ်မျိုးကိုမှတ်သားထားအဲ့တော့ဝိပဿနာဆိုတဲ့အလုပ်ကိုဒါကကမ္မထာတရားကြီးအမှန်တမ်းခက်တာပဲလို့ဒီလိုမအောင်မိတ်နေတယ်ဝိပဿနာဆိုတာကိုယ့်အကြောင်းကိုနားလည်အောင်ကိုယ့်အကြောင်းကိုပြန်ကြည့်ခိုင်းတာဒီနေရာတွေကကိုယ့်အကြောင်းကိုကြည့်တာမဟုတ်ဘူးဝိပဿနာကပါကိုယ့်အကြောင်းကိုကြည့်တာကိုယ့်ခန္ဓာကိုကိုယ်ပြန်ကြည့်တာအဲ့ဒါကြည့်သဘာဝတရားတွေမှာသူကသဘာဝလက္ခဏာလို့လည်းခေါ်တယ်သစ္စာတလက္ခဏာလို့လည်းခေါ်တယ်သူရဲ့ကိုယ်ပိုင်အမှတ်သားလေးတွေရှိအဲ့ဒီပထမဝိပဿနာချက်ချက်တော့ပဲဆိုရင်ကိုယ်ပိုင်အမှတ်သားလေးတွေတွေ့ကိုယ်ပိုင်အမှတ်သားဆိုတာကဲရှင်းရှင်းပြောရမယ်ဆိုလို့ရှိရင်လူဆိုတာအခေါင်းနှစ်ဖက်ရှားမှာခေါင်းပေါက်တူဘယ်ဟိုဘက်ဒီဘက်နေရရှိတယ်နှာခေါင်းတော့ထိုးထားတာလည်းတူဘူးပဲနော်သို့တော့ဒီလိုပုံတံချင်းတူနေတဲ့လူတွေကိုဘာနဲ့မှတ်သားတော့လို့ဆိုကြည့်ပါအရာရှိသလားအရာကုသလားဒါလည်းမှတ်ဘူးလားပိဏဝါရနဲ့မှတ်တယ်အသာဖြူတာအသာမဲတာနဲ့မှတ်တယ်နော်တခြားအမှတ်သားတွေနဲ့မှတ်တယ်အဲ့ဒီဟာလေးတွေကိုကိုယ်ပိုင်အမှတ်သားလို့ခေါ်တာပဲပါဠိလိုပြောတဲ့အခါသဘာဝလက္ခဏာဆိုတာအဲ့ဒါသူ့ရဲ့ကိုယ်ပိုင်အမှတ်သားသဘာဝလက္ခဏာဆိုတာ individual characteristic လို့အင်္ဂလိပ်
individual ဆိုတာအပြီးပြီးမှတ်သားမယ်။ကြောင်းနဲ့တရားမတူဘူး။မတူတာပါတော့ဆိုပိတ်တဲ့လူနဲ့ဝါရတယ်မတူဘူး။ထွားတဲ့လူနဲ့ကိုယ်တယ်လူမတူဘူး။အသားပဲတဲ့လူနဲ့သားဖြစ်တာမတူဘူး။အဲ့တော့မတူတဲ့ကိုယ်ပိုင်ပုံစံလေးတွေကိုပြီးပြီးတော့ဒါဘယ်လိုပဲလို့ပြောရတယ်လို့ပဲ။ရုပ်တရားနဲ့တရားတွေမှာလည်းကိုယ်ပိုင်အမှန်သားလေးတွေရှိတယ်အဲ့ဒီကိုယ်ပဲအမှန်တမ်းလေးတွေကိုသဘာဝလက္ခဏာလို့ခေါ်တယ်။အဲ့ဒီသဘာဝလက္ခဏာကိုရှုမြင်သတ်သိရမယ်။ဘာနဲ့ရှုရမှာလဲဆိုရင်ပညာနဲ့ရှုရမယ်။အဲ့တော့ပညာကသူတယောက်နဲ့ဆွမ်းဆောင်နိုင်သလားဆိုတော့ဆွမ်းဆောင်နိုင်ဘူး။ဘသူကြီးပါရတော့ဆိုတတိပါရတယ်၊သမာဓိပါရတယ်၊ပညာပါရတယ်၊သင်္ကပ္ပဆိုတဲ့အတွေ့အကြံ။မြတ်စွာဘုရားကလက်အင်ရှင်းပါဘောဓရာကတခုတည်းမှမဟုတ်ဘူး။ဆုလုပ်တာလေ။ကရရှုရဲဆိုတဲ့အချိန်မှာဘယ်သူနဲ့ရှုတာလဲလို့ဆိုရင်တော့သမာဓိရှိဆိုတဲ့အသိဉာဏ်နဲ့ရှုတာမြင်လာတယ်။ဒါပေမဲ့သမာဓိကြီးကသူတစ်ခုလည်းလုံနိုင်လားလို့ဆိုမလုံနိုင်ဘူး။သမာသင်္ကပ္ပရဲ့အကူအညီပါရ။အဲဒီသမာသင်္ကပ္ပရတဲ့သမာဝါယာမရဲ့အကူအညီရှိရ။အာထုတ်ခြင်း။အဲဒီအာထုတ်မှုကလည်းသမာတတိဆိုတဲ့အာယုံနဲ့ဆက်ဆက်ပြီးတဲ့တတိရဲ့အကူအညီပါရ။တခါတမာဓိလို့ဆိုတဲ့စိတ်ရဲ့ဒီကြည်ငြိမ်မှုဆိုတဲ့အကူအညီပါအာရုံပေါင်းလိုက်တဲ့အခါကျတော့ဝိပဿနာအလုံးလုံးတယ်ဆိုတာပူပေါင်းပြီးတော့လုပ်တာတမာဓိကြီးရဲ့တမာသင်္ကပ္ပရဲ့တမာဝါစာတမာဝါယမရဲ့တမာတတိရဲ့တမာသမာဓိငါးခုအဲ့ဒီငါးခုကပေါင်းပြီးတော့မှခေါက်လိုက်တာသဘာဝလက္ခဏာလို့ဆိုတဲ့သူ့ရဲ့ individual characteristic ကိုတွေ့ညောဆုံးတွေ့ဒါကရှင်းချက်လေးပါပူပေါင်းလုပ်တဲ့ဆိုတဲ့သဘောလေးကိုကြည့်ဘုန်းကြီးတို့တွေစာအုပ်ဖတ်ရှင်နေဆိုလို့ရှိရင်စာအုပ်ကိုကြည့်တာပါနဲ့ကြည့်မျက်စိနဲ့စာအုပ်ကိုမှန်တဲ့အခါမျက်စိနဲ့ကြံလို့ရ
မရပါဘူး
ဗျာပါနဲ့မှန်ပြီဟုတ်ကဲ့လက်နဲ့မျက်စိနှစ်ခုပူပေါင်းလုပ်တာမဖြစ်ချင်ဘူးလား ဖြစ်ပါပါဘုရားဒီတခုလည်းမရဘူးဆိုတာတရားမှလည်းပဲဒီတိုင်းပဲလို့သာမှတ်တာသူတို့ကပုံများသေးတယ်ပူပေါင်းပြီးတော့လုပ်ဟောဒီနေရာလေးကြည့်ပြီတခါတော့ခွန်ကြီးတို့ဂျာမနီသွားတော့သဘာဝတရားတွေပူပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ကားဆိုတာကိုဥပမာကြည့်လို့ကားမှာဘာတွေရှိလဲဆိုတော့ဘိန်းရှိတယ်ဘော်ဒီရှိတယ်အင်ဂျင်ရှိတယ်ပက်ထရိုရှိတယ်ဒရိုင်ဘာရှိတယ်ရှင်းပါတော့အကြောင်းတရားတွေအများကြီးပဲဟောအဲ့ဒီအကြောင်းတရားတွေအများကြီးရဲ့ကဒီဓာတ်တွေပေါင်းလိုက်တဲ့အခါမှာကားဟာရွေးရှားနိုင်တဲ့မောင်းပြီးတော့ဖက်သွားနိုင်တဲ့အနေအထားမျိုးရှိတာတခုမပါလို့ရှင်မရဘူးအဲ့ဒီမှာခေါင်းရဲ့မေးခွန်းထုတ်လိုက်တယ်အဲ့ဒီအကြောင်းတရားတွေနဲ့ဥပမာပဲဘိန်းရဲ့ကာဗောလီရဲ့အင်ဂျင်ရဲ့ဓာတ်ရှင်ရဲ့ပေါ့ပက်ထရိုရဲ့နောက်ပြီးတော့ဘက်ထရီရဲ့မောင်းကင်ရဲ့ဓာတ်တွေတဲ့ဘယ်သူအရေးကြီးဆုံးတော့လို့ဆိုတော့ဇာတ်တရားကလွတ်ကနေရှင်းလိုက်တယ်ဒရိုင်ဘာတဲ့ကဲဒရိုက်ကအရေးကြီးဆုံးဆိုရင်ငါကဓာတ်ရှိတောက်တိုင်းမှာကွာဘိန်းတလုံးဖြောက်လိုက်မှာမောင်းလို့ရသေးတယ်မရ
ပါဘူ
းခင်ဗျာအဲ့ဒါတော့ဇာတ်ရဲ့လူတွေကသဘောပေါက်လာ equally important တဏှီနဲ့အကုန်အရေးပါတာရှိတယ်ဟုတ်တယ်ဘယ်သူကအရေးပါသူကိစ္စသူလုံးကြတယ်ဘိန်းကလည်းတော့ရွေးရှားတဲ့ကိစ္စသူဆောင်ရက်အဲ့ဘိန်းကိုထိန်းတာကြတော့ဘောဒီကထိန်းတယ်ဘိန်းလည်းအောင်ကအင်းငယ်ကတော့ทุกข์กษัตริย์ตูลงกันเนี่ยทุกข์กษัตริย์ตูลงกันไอ้บัดไดรเวอร์เนี่ยกษัตริย์บาลงสิตูอ่ะไดรเวอร์เนี่ยม้องอยู่ม้องน่ะแหละจันทร์เนี่ยอโชญีนี่อันทันแจญีนี่มาตูลงอยู่อ่ะนึกว่าสิตูบาลงกันน่ะเออ equally important อะกองลงสุบ้องลงได้สื่อน่ะไม่ทันชาอูล่ะ
ไ
ม่ทันครับเออไอ้ไอ้ใจเนี่ยวิปัตตนาชื่อนี้สื่อน่ะสิทธิ์ทุกข์เนี่ยชื่อกันหมดเสรีได้ก็ชื่อกันหมดအလုံးပေါင်းပြီးတော့အလုံးလုံးတာသူကိစ္စသူပဲလုပ်နိုင်ဆိုရလို့တက်ဆိုကလည်းမပေါင်းနိုင်ဘူးအင်ဂျင်ကလည်းမပေါင်းတတ်ဘူးဘိန်းကလည်းမပေါင်းတတ်ဘူးကားဘော်ဒီကလည်းမပေါင်းတတ်ဘူးမောင်းရင်ကိစ္စလုပ်ထားတာဒရိုက်ဘာနော်တော့ဒရိုက်ဘာကဘိန်းလုပ်ပြီးတော့လမ်းပေါ်မှာပြေးလို့ရ
မရဘူးဗျာ
မရဘူး ဘိကိစ္စကိုတိုင်းမှာမလုံးနဲ့ဘောဓိကိစ္စကိုတိုင်းမှာမလုံးနဲ့အင်းကြီးကိစ္စဆလိုရာကကိစ္စနဲ့သူလောက်တာဆုံးပေါင်းပြီးတော့လုတ်တယ်ဆိုတဲ့သဘောသဘောဝတရားတွေဟာလည်းဒီတိုင်းပဲဆိုမှတ်အဲဝိပဿနာရှင်းစဉ်ပြတဲ့အခါသူရဲ့ခန့်ချင်းလေးတွေဒါတွေကိုမြင်အောင်ကြည့်ဖို့လိုကဲသဘောဝတရားတွေမှာ individual characteristic ကိုခေါ်တယ်ပင်ကိုယ်သဘောဝလေးတွေရှိတယ်အဲ့ဒီပင်ကိုယ်သဘာဝလေးပထဝီရဲ့သဘာဝကအတုံးခဲထက်မှန်နဲ့ပြော့ပြောင်းနဲ့ဒါပထဝီရဲ့ကိုယ်ကတော့ကျန်တာတွေတိုင်းမတူဘူးသူကအာဝါကြတော့အဲ့လိုထက်မှန်အောင်ရှုစည်းပေးတဲ့သဘောသို့မဟုတ်ယူစည်းပေးယူစည်းတဲ့သဘောပင်သောတာအတုံးခဲကိုမာကြောက်စေတဲ့သဘောနော်ပူတဲ့သဘော၊ပြီးတဲ့သဘော။ဘာရောကျတော့တုံ့ရှားတဲ့သဘော၊တုံ့ကန်တဲ့သဘောဆိုတာ။ဟောဒါသူကိုယ်ပိုင်မှတ်သားလေးတွေပြော။တခါခန္ဓာဆိုတာကြည့်တဲ့သဘော၊ဝေဒနာခန္ဓာဆိုတာအာယုန်နဲ့စိတ်ကိုဆက်သွယ်ပြီးတဲ့သဘော။ဝေဒနာဆိုတာအာယုန်ရဲ့အတွေ့အကြုံကိုရရှိတဲ့သဘောဆို။ဟောဒီဝါနေတွေသူဆောင်တာအဲ့ဒါလေးတွေကို individual characteristic လို့ခေါ်တယ်။ကျွန်တော်ဝိပဿနာလုပ်ပြီးဆိုတဲ့အခါဆောပါ့ခွင့်ဒီဝင်နေလေးပေါ်မှာအာယုံစရတဲ့ရှင်နေလေးရဲ့လှုပ်ရှားမှုတွန်းတက်မှုအာယုံပြုမှုလို့ရှင်ဘယ်သူ့ကိုအာယုံပြုမိတာတော့ဆိုဝါရောအောင်ပြုတာအဲ့ဒီနေလေးရဲ့ပူတဲ့သဘောအေးတဲ့သဘောလေးကိုအာယုံပြုမိမယ်ဆိုလို့ရှင်ဘယ်သူ့ကိုသိရမှာဆိုတည်ဆောင်အဲ့ဒီနေလေးတွန်းတက်သွားတာဟာပါတယ်ကြော့တယ်နော်မြင်ပါတယ်မမြင်တာဘူးလို့သိတာဘယ်သူ့ကိုသိတာတော့ဆိုပထမီလို့သိတာဒီလိုသဘောလေးတွေဒါသူ့ရဲ့သဘာဝကိုတွေ့တယ်အဲ့တော့ဝိပဿနာလုပ်ငန်းလုပ်ပြီဆိုတဲ့အခါမှာရုပ်တရားနဲ့တရားတွေရဲ့၃ nature လို့ဆိုတဲ့ individual characteristic သဘာဝလက္ခဏာကိုအရင်ရှုလာတယ်တဲ့အဲ့ဒီသဘာဝလက္ခဏာပိုင်ပိုင်နဲ့နဲ့ရှုလိုက်တဲ့အခါမှာလောကသူတွေမှာယုံနဲ့နှမျိုးပဲရှိတယ်။ငါတို့ပြောကြတာတစ်ခုမှမရှိဘူး။ငါဟာပြောကြတာမရှိဘူး။ဒီယုံနဲ့နှစ်ခုဟာလည်းပဲဆရာဆရာအကြောင်းတွေကြောင့်ဖြစ်တယ်လို့သိတာ။ဒါဝိပဿနာဉာဏ်ရဲ့အခြေခံအားဖြင့်သိပါ။ဒါကိုပဲညာတပညာသိစရာတွေကိုသိတဲ့အပိုင်းလို့ဒီလိုပြောတာ။အဲဒီအချိန်မှာဖြစ်တာပြက်တာဆိုတာမမြင်နေဘူး။အဲ့တော့ဖြစ်မှုပြက်မှုဆိုတာကိုတာမင်ညာလက္ခဏာလို့ခေါ်တယ်။ကိုယ်ပိုင်လက္ခဏာလေးတွေကသဘာဝလက္ခဏာအာလုံးဆိုင်တဲ့လက္ခဏာကတာမညာလက္ခဏာတာမညာလက္ခဏာဆိုတာပထဝီနဲ့လည်းဆိုင်တယ်အာဝေါနဲ့လည်းဆိုင်တယ်သီဇောနဲ့လည်းဆိုင်တယ်ဝါရောနဲ့လည်းဆိုင်တယ်သတ္တနဲ့လည်းဆိုင်တယ်ဝေဒနာနဲ့လည်းဆိုင်တယ်ဒီလိုဆိုလို့တော့အဲ့တော့ယုံနဲ့လည်းဆိုင်တယ်နာမ်နဲ့လည်းဆိုင်ချစ်ပြီးပြတ်သွားတယ်အဲ့ဒါကိုတာမညာလက္ခဏာ Universal Characteristicတကယ်တာဝန်ရလက္ခဏာကိုမြင်လာပြီဆိုတဲ့အခါကျတော့ဒါဝိရဒနာနာမ်ကြောင့်မရောက်နေလို့ပြောတာနော်အဲ့တော့ဝိပဿနာနာမ်ကြောင့်ရောက်သွားတာမြင်တဲ့သဘောဆင်းရဲတဲ့သဘောဒါမျိုးတွေကိုမြင်လာတာအာကျိုးရှိဆိုတော့မမြင်တာကကိုယ်အလုံးယူတာမဟုတ်ဘူးဆင်းရဲတာလည်းကိုယ်လုံးယူတာမဟုတ်ဘူးမမြင်တဲ့သဘောဆင်းရဲတဲ့သဘောကိုယ်မပိုင်တဲ့သဘောတွေကိုယ်လုံးယူတာမဟုတ်ဘူးသူကသူရှိကိုယ်ကလည်းကိုယ်တော်ကမမြင်တာအခုမြင်လိုက်တဲ့အခါဘာဖြစ်သွားလဲအဖြစ်မြင်သွားတဲ့အခါဆိုတော့စူပါမားကတ်ကြီးကခုသွားပြီးတော့အထည်လေးတစ်ထည်သွားမယ်ဝယ်တဲ့အခါမှာအရှင်လေးလည်းကြိုက်တယ်နော်အသားလေးလည်းကြိုက်တယ်ဒီဇိုင်းလေးလည်းကြိုက်တယ်လို့ချင်တော့ဝယ်တော့မယ်ဘုန်းတော်ဒီကံမှန်ကြည့်လိုက်တဲ့အခါကျတော့မီးလောင်ပေါက်ကလေးသုံးခုသွားတွေ့တယ်အဲ့ဒီလူဝယ်မလားမဝယ်ဘူးလဲ
ဝယ်ပါဗျာ
အဲ့ဒီလိုမဝဲတာလို့မိတော့တော့ဆိုတဲ့အဖြစ်ကိုတွေးလိုက်မောရတာ
။
ဟုတ်ကဲ့
။
သူစိုက်ခါတွေကစိုက်သေးလားအဲ့ဒါ။စိုက်ပ
ါ
ဘူး။ဟုတ်မစိုက်တော့။ကိုတစ်ချိန်တော့စိုက်လာတဲ့ဒီရုပ်တည်တန်းလေးဆိုတာမှလည်းပဲအနိစ္စဆိုတဲ့မိတော့ပေါက်လေးမြင်တယ်နော်။ဒုက္ခဆိုတဲ့မိတော့ပေါက်လေးမြင်တယ်အနတ္တဆိုတဲ့မိတော့ပေါက်လေးမြင်လိုက်တော့ဒီပေါက်မှမစိုက်နိုင်တော့။အဲ့ဒီမစိုက်အောင်လုပ်တာပဲရှင်းရှင်း။မစိုက်ဘူးဆိုတဲ့ကသူ့ပေါ်မှာပြတ်တာမှုလိုချင်တဲ့စိတ်ပြောက်သွားတယ်။လိုချင်တဲ့စိတ်ဖြောက်လိုက်။ဒီလိုချင်တဲ့တဏှာဆိုတာကဒုက္ခကိုပေးဆုံးတယ်။ဒါကြောင့်မို့လို့လိုချင်မှုဝ วิปัสสนาชุเนสะโดยเฉพาะตัณหาကိုဖယ်ရှားဝင်ရတယ်တော့ဒါပြီးလို့ตัณหาကဒုက္ခသမုဒယရှင်းရုံသားတယ်ကိုသူကခံနေနေတာအဲ့ဒါကြောင့်တော့အမှန်သိကြတဲ့အခါမှာမလို့ကျွန်တော်မတွေ့တာတော့မတွေ့တာတော့ဘာဖြစ်လဲဆိုရင်ကတ္တမှုရှိမှဒုက္ခဆိုတာမတွေ့တာရင်ဒုက္ခဆိုတာမလားအဲ့တော့ဒုက္ခမလားတော့စဉ်းစားလုံးအေးချမ်းတာပေါ့ဒါပါပဲနော်ဒုက္ခကြီးတွေဟာဒီစိတ်ကဲမှာဒုက္ခရောက်နေတဲ့ဒုရီမိရှိကိုယ်နဲ့မပတ်သက်တဲ့အပေါ်မှာဒုက္ခရောက်တာကိုယ်နဲ့ပတ်သက်တဲ့အပေါ်မှာဒုက္ခရောက်တာကိုယ်နဲ့ပတ်သက်ပြီးတွေ့တာမှဒုက္ခဆိုတာဖြစ်တာနော်ကိုယ်နဲ့မပတ်သက်တဲ့ပစ္စည်းဘောဖြစ်ဖြစ်လူဘောဖြစ်ဖြစ်ဘယ်တော့မှမရောက်ဒါရောက်လို့ဟုတ်အဲညာသားလေးကြတော့ရှင်းပြောဝဲတဲ့အဲ attachment တဲ့ worry ဆိုတာအဲ့ဒါ attachment ရှိတဲ့နေရာတွေ့တာမှုရှိတဲ့နေရာ worry ဆိုတဲ့ဒုက္ခလာတယ်ကျမ်းညာမှာမလာဘူး။ဒါကအလေးနဲ့ဆင်ခြင်စကားကြည့်ခုဘကိုသိနိုင်တဲ့တရား။မြတ်စွာဘုရားရဲ့တရားကတန်တိတိကိုကိုယ်တိုင်သိနိုင်တယ်။သူပြောသူပြောနဲ့ယောဟောမဟုတ်တဲ့တရားနော်။ဒါကြောင့်မို့ကိုယ်တိုင်သိအောင်ကြိုးစား။ကိုယ်တော်သိတော့ပါဖြင့်။ကိုယ်တိုင်သိတဲ့အခါကတ္တမှုကိုဆွတ်ချ။တက္ကမှုဆွတ်ချတော့ဘာရ။သောကဆွတ်ချ။သောကကိုဆွတ်ချတော့ဘာရ။စိတ်နှလုံးအေးချမ်းတော့။ဒါအမဲဆုံးအကျိုးပြောနော်ဒီလိုရောက်ဝင်ရအတွက်ကျူစာအထင်ကြာကဝိပဿနာဉာဏ်ချက်ချက်ရုပ်ကအထုတ်ပြီးအခုပြောတဲ့လက္ခဏာ2မျိုးနော်တဘာဝလက္ခဏာရဲ့တာမညာလက္ခဏာတဘာဝလက္ခဏာဆိုတာတရားဓမ္မတွေရဲ့ကိုယ်ပိုင်အမှတ်သားတာမညာလက္ခဏာဆိုတာအာလုံးတူညီတဲ့အနိစ္စဒုက္ခအနတ္တအဲ့တော့ဝိပဿနာအလုံးလုံးပြီဆိုရင်သဘာဝလက္ခဏာကိုရှုတယ်။သဘာဝလက္ခဏာကမှတဆင့်တက်ပြီးတော့ပါမညာလက္ခဏာကိုမြင်လာလိုက်တယ်။ဉာဏ်ရှင်တက်ပြီးတော့မြင်လာတယ်။မြင်လာတဲ့အခါမှာအနိစ္စဒုက္ခအနတ္တဆိုတဲ့အဖြစ်ကိုမြင်လိုက်တဲ့အခါမှာငါလည်းမဟုတ်ဘူး၊ငါလည်းမဟုတ်ဘူး၊ငါရဲ့အတ္တလည်းမဟုတ်ဘူးဆိုတာရှင်းနေပြတ်သားလာတဲ့အခါတဏ္ဍာမှုတွေရောကြပါ။တဏ္ဍာမှုတွေရောကြတော့မှတောကဆိုတာရောကြပါသောကရောကြတော့မှစိတ်ကလေးအေးချမ်းမှုစိတ်ရဲ့လွမြောက်မှုစာချက်ဒီလိုဆိုလိုတာပေါ့အဲ့ဒါမှတန်ဖိုးရှိတဲ့တရားလို့ဒီလိုပြောအဲ့ဒါကိုရှင်းလာတကားကဘိက္ခုနီမကြီးကိုဟောပြောမလို့အဲ့တော့ဝိပဿနာအလုံးလုံးတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသဘာဝလက္ခဏာကိုမြင်သိရတယ်ပြီးတော့မှသာမဉ္ဇလက္ခဏာကိုသိအောင်လုပ်ရမယ်ပြီးတဲ့အခါဒီပေါ်မှာထွက်တာမှုတွေကျင့်အောင်ကြိုးစားဒီလိုဆုံးတော့ကဲရှင်တကကဘေကုဏီမာရီကိုစကားခံထားတဲ့အတိုင်းသူကမြေကောင်းနဲ့မေးမယ်တဲ့ကဲဘုန်းကြီးတို့တည်းရုပ်ကလေးညာကလေးကိုတန်မှန်လေးနဲ့ကိုကိုယ်တဏ္ဍာမရှိတာလေးကိုအရင်ကြည့်ကြည့်ရအောင်ဘာလေးပါတော့ကိုလောကကြီးတွေမှာမေးလိုက်လို့ရှိရင်ကိုမရှိတာကိုရှိတော့နေတာလေအဲ့ဒီမေးပါပါတော့ဘာလေးပါတော့ဆိုလို့ရှိရင်အဲပိုက်ဆံပါတယ်အင်္ဂလိပ်စလုံးပါတယ်ခဏပါတယ်ကြီးပါတယ်ဒါပဲပြောကဲသဘာဝတရားတွေနဲ့ရှိနေတာဘာတွေပါတော့လို့ပြောရစေမျက်စိပါတယ်ဓာတ်ပါတယ်နှာခေါင်းပါတယ်တရားပါတယ်ကိုယ်ပါတယ်အသိစိတ်ပါတယ်ဟုတ်ကဲ့အဲ့ဒါကိုပဲအစ္စတိကယနာအသွင်းအာရဏ6ပါးလို့ပြောတာအာရဏဆိုတာ base စိတ်ရဲ့ဖြစ်ပေါ်တဲ့နေရာတွေမျက်စိကိုမြည်ပြီးတော့လည်းစိတ်ဖြစ်တယ်။နားကိုမြည်ပြီးတော့လည်းစိတ်ဖြစ်တယ်။နှာခေါင်းကိုမြည်ပြီးတော့လည်းစိတ်ဖြစ်တယ်။လျှာကိုမြည်ပြီးတော့လည်းစိတ်ဖြစ်တယ်။ခန္ဓာကိုမြည်ပြီးတော့လည်းစိတ်ဖြစ်တယ်။ဘဝစိတ်ကိုမြည်ပြီးတော့လည်းစိတ်ဖြစ်တယ်။ဒါစိတ်ဖြစ်ရာအခြေခံ6ခု။ပရိစ္ဆေဘုံပတ်ကြတော့။ဒါပြောလို့နာမရူပပစ္စယပါပါယတနာဆိုအဲ့ဒါပြောရအောင်နော်။ဒီအာရဏ6ခုနာမရူပပစ္စယပါပါယအာရဏ၆ပါးအဲဒီအာရဏ၆ပါးကိုမှတ်လိုက်စာလုံးကိုမှတ်လိုက်ကိုယ့်အကိုယ်ပဲမှတ်ရရှိတာတာတရားကိုစိတ်၆ခုကဲအဲဒီ၆ခုကလူတွေအနာဂတ်နေတာလားဆိုတော့အဲဒီ၆ခုနဲ့လာပြီးတော့တိုက်တဲ့အာယုံရှိတယ်ရရှိနေမြင်ရတဲ့အစင်းအာယုံကရရှိကိုလာပြီးအဲ့တော့အရှင်းရဲ့အပန်းရဲ့အနံ့ရဲ့အရသာရဲ့အချီတွေ့ရဲ့စိတ်ကူးစရာအာရုံရဲ့ ခဏခုဖြစ်ပါ6ပါးအဲ့ဒါကိုပါဠိရယနာ6ပါးအပြင်အာရဏ6ပါးစိတ်ဖြစ်ဖို့အတွက်အထောက်အကူပေးပါအထောက်ဒါကမ္မထာဆိုတာဘုံမှာရှိတာရှိပါခဲ့ဒီတစ်ခုပေါင်းကြည့်လိုက်မျက်စိနဲ့ဥပါယုံနော်နားနဲ့သတ္တယုံနှာခေါင်းနဲ့ဓာတယုံလျှာနဲ့သောတာယုံခန္ဓာကိုယ်နဲ့ပဋ္ဌပါယုံမနနဲ့ဓမ္မယုံဟောသဘုဒ္ဓပါလိုက်မျက်စိထဲမှာလာခြင်းဟတ်တာကအရှင်းနားထဲမှာလာခြင်းဟတ်တာကအတန်နှာခေါင်းထဲမှာလာခြင်းတာကအနတ်လျှာပေါ်မှာလာခြင်းတာကပြရတာခန္ဓာကိုယ်မှာလာရှိတာကအရှိအသွေးစိတ်ထဲစိတ်ကူးထဲမှာပေါ်လာတာကဉာဏ်နဲ့အာယုန်ကိုဓမ္မလို့ပဲခေါ်လိုက်အားလုံးနဲ့ချုပ်ငုံသုံးတဲ့စကားလုံးနေတယ်ဓမ္မလို့ပြောလိုက်ဒီတရားကိုပြောတာဟုတ်ဘူးနော်ဓမ္မယုံဆိုတာဉာဏ်နဲ့သဘာဝတရားတွေလို့ပြောဆိုတာကဲအဲ့တော့ဒီထက်ပဲမနဆိုတဲ့စိတ်ကအိတ်ကျော်နေတော့တောင်လူတွေရဲ့တဏ္ဍာဖြစ်နေဘဝင်စိတ်ကိုပြောအဲ့တော့ပဋိသေစိတ်ဘဝင်စိတ်ဆိုတာလေးကိုအဘိဓမ္မာသင်မှုတဲ့တွေကတော့ရှင်းရှင်းသိတယ်မသိဘူးဆိုလို့ရှိရင်ဝေဝါမဖြစ်ရအောင်ဒီကံဝမ်းနေမှာစပြီးတော့ဖြစ်တဲ့စိတ်ကိုအဒီစိတ်လို့ခေါ်တယ်ပထမဆုံးဖြစ်တဲ့အချိန်လေးကိုသူပဋိပန္တိစိတ်လို့ခေါ်လိုက်တာအဲဒီစိတ်မျိုးနောက်ထပ်ထပ်ဖြစ်ရင်ဘဝင်စိတ်လို့ခေါ်တယ်ဓမ္မဝါမှာနောက်ဆုံးဖြစ်တဲ့စိတ်ကတော့သုတိစိတ်လို့ခေါ်တယ်အဲဒီပဋိသေစိတ်ရဲ့ဘဝင်စိတ်ရဲ့သုတိစိတ်ရဲ့လုံးဝတူတယ်လုံးဝတူတယ်လုံးဝတူတယ်ဆိုတာဒီတစ်ခုတည်းဖြစ်တာလို့ပြောတာမဟုတ်ဘူးတူတယ်ပုံတရားအတူပဲသူကသာဝတ္တဘဝကိုခေါ်တာပဲပဋိသေရစပြီးတော့သုတိမှာအဆုံးသတ်သွားတယ်ဒီကြားထဲမှာဘဝင်စိတ်ဖြစ်တယ်အာယောအတိတ်မဝင်သေးတဲ့ကာလပတ်လုံးဘဝင်စိတ်ဖြစ်တယ်အဲ့ဒီပဋိသေဘဝင်သုတိဆိုတဲ့စိတ်တွေဟာသူကယသိကမြင်တဲ့အာယောနဲ့မပတ်သက်ဘူးနာကကြားရတဲ့အတန်နဲ့မပတ်သက်ဘူးနှာခေါင်းကနားရှိတဲ့အနက်နဲ့မပတ်သက်ဘူးလျှာနဲ့လျှဲရတဲ့အရာသာနဲ့မပတ်သက်ဘူးခန္ဓာကိုယ်ကထိတွေ့လို့ပြီးတာလည်းမပတ်သက်ဘူးစိတ်ကူးပြီးယူတာလည်းမပတ်သက်ဘူးကြည့်လေလူတွေအိပ်ပျော်နေတဲ့အခါမျက်စိနာတာဆိုတာအလုံးလုံးတော့အဲ့ဒီအချိန်မှာသူရှိသူရှိလို့အသက်ရှင်နေတာနော်သူရှိနေလို့အသက်ရှင်အဲ့ဒါဘဝင်စိတ်လို့ခေါ်လူတွေကဘဝင်မကြဘူးလို့ဘဝင်ကြတယ်လို့ဆိုတာအဲ့ဒါစိတ်တိုင်းကြတယ်စိတ်တိုင်းမကြဘူးပြောတာဒီဘဝင်နဲ့မဆိုင်ဘူးအခုစားရမှာပါတဲ့ဘဝင်ကပရိသေဘဝင်သုတိဒီစိတ်သုံးခုပါပြောမယ်ဆိုလို့ရှိရင်ဒါဟာတဘဝတာမှာစဉ်ဆက်မပြတ်တစ်ခုပြီးတစ်ခုပြီးတစ်ခုပြီးဖြတ်ဖြတ်ပြီးတော့ဖြစ်နေတဲ့ line တစ် line ပဲလို့ပြောတာဒါကိုနိုင်ငံများသားတွေသင်ကြားတဲ့အခါနားလည်အောင်ဒါကိုဘလူး line ဆိုအေး line ကျောက်ရှာမှုရှိကိုစဟောလောက်ရှာမှုမရှိတဲ့တက်စစ်မိုင်းလို့ပြောတာ။ဒါမှလောက်ရှာမှုမရှိဘူး။အတိတ်ဘဝကယူထားတဲ့အာယုလေးနဲ့သူကသွားငင်းငင်းသာသာတိတ်သွား။သို့တော်မျက်စိကအာယုတစ်ခုဝင်လိုက်တယ်၊နားမှာအာယုတစ်ခုဝင်လိုက်တယ်ဆိုတဲ့အခါအဲ့ဒီ blue light ဘဝင်စိတ်ကပြတ်တောက်သွားပြီးတော့စိတ်အဖြစ်တွေပေါ်လာ။ဟောစိတ်အဖြစ်တွေပြတ်သွားတဲ့အခါမှာဖြတ်ပေါ်စိတ်ဆိုတာနှစ်လိုင်းသွားလို့မရဘူး၊တစ်လိုင်းပဲသွားပါမအားဖြင့်အဲ့ဒီ blue line သွားတာနောက်တစ်ခါမျက်စိကမြင်တဲ့အာယုနားကကြားတဲ့အာယုနှာခေါင်းကနမ်းရှုတဲ့အာယုလျှာကလျက်တဲ့အာယုခန္ဓာကိုယ်ကကြည့်တွေ့တဲ့အာယုစိတ်ကူးယူတဲ့အာယုတွေကဝဲလာလို့ရှိရင်အဲ့ဒီ blue line ဟာပြတ်တောက်သွားပြီးတော့ red line ဖြစ်ဖြစ်သွားအဲ့ဒါကြတော့ active mind လို့ခေါ်တယ်စိတ်တွေကလှုပ်ရှားတာအဲ့တော့စိတ်တွေကမျိုးတည်းပြောနေတယ်ဒီထဲမှာဘာတွေပါတော့စေတသိက်တွေအကုန်လုံးပါဆရာဆရာအကြောင်းစီရသိက်တွေပါအားလုံးကစူပေါင်းပြီးတော့အလုံးလုံးတခုတည်းမှာအလုံးလုံးမရဘူးနန္တရားဆိုလို့ရှိရင်အ ਨੇ ဆုံး၈ခုစုစည်းတာရုပ်တရားဆိုလည်းအ ਨੇ ဆုံး၈ခုစုစည်းတာခုခေတ်ကလူတွေကပြောရင်သဘောပေါက်ပါလေနန္တရားတွေကဘယ်လိုပြောလို့ဆိုအိတ်အင်ဝါလို့ပြောနော်အိတ်အင်ဝါလို့ပြော၈ခုပေါင်းထားတဲ့တခုကျုပ်တရားတွေကိုလည်းအသေးစိတ်ကြွင်ပါတော့8 in 1နဲ့ 6 ခုပေါင်းထားတယ်လက်ခု စိတ်ခုဒီတခုကတော့ဖြစ်နေတယ်လို့ဒီလိုဆိုတော့ခွဲလို့မရသူ့ဘာလို့စွမ်းဆောင်နေကြခွဲလိုက်တာလည်းတရားနဲ့သူတို့ကသူ့ရဲ့စွမ်းဆောင်မှုတွေပျက်စီးသွားစိတ်ခုပေါင်းမှသူတို့ကလုံးချက်ဒီလိုဆိုတော့ပေါ့ဒါတော့ရှင်းရှင်းလေးပဲအခုလျှောက်စစ်နေနေတာလည်းတခုတည်းမှမဟုတ်ဘူးပေါင်းထားတာလေနိုင်လက်တလေးနိုင်လေးသွားနေတာကတခုလည်းဟုတ်ကဲ့
မှန်
ပါဘူးဟုတ်ဘူးဘက်ထရီရှိတယ်စက်ကရီယာလေးတွေရှိတယ်လက်တံလေးတွေရှိတယ်နံပါတ်ကလေးတွေရှိတယ်အားလုံးပေါင်းမှသူကအချိန်ကိုပြောနိုင်တာလေ
မှ
န်ပါဘူးအားလုံးကပေါင်းလုံးနေတယ်ဆိုတဲ့သဘောလေးကိုမြင်ရအဲ့တော့ဝိပဿနာရှုဉာဏ်ကမှရှုတဲ့အခါဒီတစ်ခုစီတစ်ခုစီပြေးချအောင်ကြည့်ကရှင်နာနကအခုပြောခဲ့တဲ့မျက်စိကန္တာလက်ရကိုစိတ်ပြီးတော့ဥပါယောတတ္တကန္တာရပ္ပာခွတ္တပါယောဓမ္မယောဆိုရင်အာယု6ပါးဗာဠိတန်ကန္တာ6ပါးအဲ့ဒီ6ခုအစဉ်တိုင်းတွဲဟပ်လိုက်တဲ့အခါကျတော့မျက်စိနဲ့အစဉ်ဆုံးရင်ဗာဖြစ်မယ်မြင်သိစိတ်ဆိုတဲ့စက္ကုဉ္စိတ်ပေါ်တယ်နားနဲ့အမှန်နဲ့ဆိုလို့ရှိရင်ဇာတိစိတ်ခွတ္တဝိညာဉ်စိတ်ပေါ်တယ်နှာခေါင်းနဲ့အနက်နဲ့ဆုံတဲ့အခါမှာကာလဝိညာဉ်စိတ်ခေါ်တယ်။လျှာနဲ့အရသာဆုံတဲ့အခါမှာလယတိစိတ်ခေါ်တယ်။ခန္ဓာကိုယ်နဲ့အထီးတွေ့နဲ့ဆုံတဲ့အခါမှာထီတိစိတ်ခေါ်တယ်။ဘဝရဲ့စိတ်နဲ့ဓမ္မအာယုံနဲ့ဓမ္မယုံဆိုတဲ့သဘာဝတရားတွေဆုံပြီးတဲ့အခါမှာအတိစိတ်ဆိုတာခေါ်တာ။မနောဝိညာဉ်လို့ခေါ်။ဟောဝိညာဉ်ဆောက်ဖို့သူ့ဟာနဲ့သူပဲ။နော်။သူ့ဟာနဲ့သူအဲ့ဒီဒီ6မျိုးနဲ့ပတ်သက်ပြီးတော့သူက clarifying လုပ်မှာရှင်းပြဝိပဿနာကျင့်တယ်ကနေရှင်းပြဒါဒုက္ခနာကုမှာရှိတာအကုန်မီတော့ဘာမှမကြံဘူးကြံနေတယ်လို့ခင်ဗျာမကြံဘူးရှင်လည်းအကုန်ပဲနားလည်းအကုန်ဒီဒီဒီ78ခုထဲမှာအားလုံးပုံသွားတယ်ကဲကုံသွားတဲ့အခါမှာရှင်နာလကကဘိက္ခုနီပါတယ်သူကမေးတယ်တခုချင်းမျက်စိဟာနေဆာလားအနေဆာလားဆိုလိုတာမျက်စိဟာနေဆာထာဝရလားသို့မဟုတ်တခဏလားဖြစ်ပြီးပြတ်သွားတာလားတခါရဲ့အများအားဖြစ်နေတာလားအော်ဥပဒနာရှိတာတဲ့ပုံပေါ်ရကြတာပါဖြေမှန်ပေးတယ်သူကအနေဆာပါဘူးဒီအနေဆာလို့ပြောတာဟာဒီဒီတဲ့ပုံပေါ်ရသွားမင်းရင်ဒီအဖြေထုတ်နိုင်မှာမဟုတ်ဘူးဘုရားဘာသာရေးကျတော့သင်ထားရလဲရှိနေကျောင်းနောက်ရလဲရှိနေတဲ့ကြောင့်အနိစ္စကိုဖြစ်တာပေါ့နော်ကြည့်ရရင်အနိစ္စရဲ့သဘောလေးကိုသလုံးသိရတယ်အနိစ္စဆိုတာအဟုတ်တော်ပါပฏิဝေတိဟုတ်တော်ပါအဟုတ်တော်ပါတံပေါ်တိဟုတ်တော်ပါပฏิဝေတိမရှိတဲ့နေရာကဖြစ်လာတယ်အကြောင်းအကျောင်းဖြစ်လာဖြစ်ပြီးရင်လည်းပဲကြောက်ွက်သွားတယ်ဟောတဏှာသွားဆုနေတာမဟုတ်ဘူးအဲ့ဒါအနိစ္စအနိစ္စရဲ့သဘောအဲ့ဒါကိုပြောတာကဲဒါကိုပုံပြီးတော့ထင်ရှားအောင်ဥပမာလေးတစ်ခုနဲ့ရှင်းအောင်ကဲစမီရစ်ဒီဒီလိုက်ပြောနေအဲ့ဒီကဲစမီရစ်ဥရဲ့ပါမရှိသလ
ား
မရှိဘူးမရှိဘူးမင်းပြနိုင်တဲ့အနေထားကဲရှိတယ်ဘိန်းလုံးလေးရှိတယ်ဟောမရှိနိုင်တဲ့အနေထားတော့ရှိတယ်အဲ့ဒီမှာနောက်ထပ်အကြောင်းတစ်ခုပေါင်းလိုက်တယ်ကဲရှိရဲ့ဘိန်းလုံးလေးရဲ့နော်ဖြစ်ပြီးတော့ချက်တဲ့လက်ရဲ့တုံ့ပြန်ပေါင်းလိုက်တဲ့အခါမီးထွက်လာတာ။ဒါအကြောင်းကြောင့်ဖြစ်တယ်လို့ခေါ်တာ။ငကူကရှိနေတာမဟုတ်ပဲနဲ့အဟုတ်ကွာငကူကရှိနေတာမဟုတ်ပဲနဲ့တံပေါ်တိအကြောင်းကြီးဆုံးဖို့ဖြစ်ပါတယ်။ကဲအဲ့ဒီဥပမာလိုပဲစောင်းကလေးညမပြေမှာစောင်းကလေးကိုကြည့်ကြ။စောင်းကလေးကိုကြည့်လိုက်။စောင်းအိုးရှိတယ်စောင်းမျိုးရှိတယ်တီးတူတဲ့လက်ရှိတယ်။အတန်ပဲပါရှိတယ်အတန်ပဲနားမှာမှမရှိဘူးနော်။စောင်းကျိုးရယ်စောင်းအိုးရယ်လက်ရယ်ပေါင်းလိုက်တဲ့အခါအပန်းထွက်ဘူးလား။အေးထွက်တာပါတခါတခါထူးမခြားတာသခင်ထွက်တယ်ထွက်ဖြစ်တဲ့ချင်းတွေထွက်လို့ထွက်မျိုးစုံထွက်။ဟုတ်ကဲ့။သူထဲမှာရှိနေတာထွက်တာမဟုတ်ဘူးမရှိတာထွက်လာ။အကြောင်းကြောင့်ဖြစ်လာတဲ့ဆိုတဲ့သဘော။အကြောင်းကလည်းတခုတည်းမဟုတ်ဘူးဒီသုံးခုပေါင်းစုံလိုက်တဲ့အခါမှာစောင်းမှန်လေးထွက်ထွက်လာပြီးတဲ့အခါမှာအဲ့ဒီစောင်းနံလေးကဒီတိုင်းပဲနေတာလားလုံးဝဖြစ်ပြီးပြတ်သွားတာ
ပြတ်ပါပါဘုရား
ပြတ်သွားတယ်ဆိုတာတဏှာမှာသွားပြီးတော့စုပုံထားတာဒီလိုလေးပဲမျိုးမဟုတ်ဘူးလေအဲ့ဒါကိုဆိုလိုတဲ့အနုဘရတ္တမှာအာဟုတ္တဝါတံပေါ်တိဟုတ္တဝါပฏิဝေတိ အဟုတ်တော်ကငါကရှိနေတဲ့အနေထားကပေါ့ခဲတဲ့တဘောတိအကြောင်းနေပေါင်းဆောင်လို့ဖြစ်လာတာဒါဝိသင်္ခတာလို့ပြောအကြောင်းနေကဖန်ပြီးလိုက်ဖြစ်လာပြီးလို့ရှင်လေဟုတ်တော်ကအကြောင်းပေါင်းဆောင်လို့ဖြစ်လာပြီးတဲ့နောက်မှာလည်းပဲပฏิဝေဒီပျောက်ွယ်သွားတယ်အခုဘုန်းကြီးတရားဟောနေတဲ့အတန်နေပဲကြည့်အောင်ပရမသရအတန်နေရှိသေးလ
ား
ရှိပါပါဘုရားအရှင်ဒါအိဋ္ဌဆိုတာအဲ့ဒါကိုပြောတာဟုတ
်
ပါဘုရားကိုယ်တိုင်သိအောင်ကျောစာအဲ့တော့ဝိသုဒ္ဓိမာရီကိုမေးတယ်စေတနာကကစက္ခုနဲ့ကဲစာလုံးမပြောမနဲ့မြန်မာလိုပဲပြောမျက်လုံးဟာပြဲတယ်လားမမြဲဘူးလားဆိုတော့မမြဲပါဘူးဗျာအဲ့ဒီမမြဲတဲ့ဟာဒုက္ခလားဒုက္ခလားသာသနာ့ဆိုင်ဒုက္ခဘာလို့မမြဲတာကြီးကအမြဲတိတ်ဆက်နေတာဆိုတော့ဘယ်လိုလုပ်ပြီးတော့ဒုက္ခတော့ပြောမလဲဆင်းရဲတာပေါ့စိတ်မချမ်းသာပြရကြီးပဲပေါ့အဲ့ဒီမမြဲရှင်ရဲ့ပြီးတော့ကြောင်းရတတ်တဲ့သဘောကြီးကိုတဲ့ဧတံမမဒီမျက်လုံးလေးဟာငါမျက်လုံးလေးပဲဧသောအနာမတ္တုငါလုံးချင်တာလုံးလို့ရတယ်ငါပဲလို့ဧသောနိအတ္တငါရဲ့အတ္တပဲလို့ဒီလိုယူမယ်ဆိုလို့ရှင်ဒီလိုမြင်တိုက်ပါမလားတဲ့မမြင်တိုက်ပါဘာတူကသူဖြစ်ပြီးတော့သူကသူပြက်သွားတဲ့အရာတွေကိုငါဟာလို့ဘယ်လိုလုပ်ပြောလို့ရငါလုံနိုင်တယ်လို့လည်းဘယ်လိုပြောလို့ရလဲ။ငါရဲ့အတ္တလို့လည်းပြောလို့မရဘူး။ဒါပေမဲ့လူတွေကအတ္တနဲ့ချင်းနေတယ်နိ။မျက်လုံးလေးကငါဟာ၊သို့မဟုတ်မျက်လုံးကငါ။ငါငါဟာငါလုံနိုင်တယ်ဆိုတဲ့တဏ္ဍမာနဒိဋ္ဌိအတွေးတွေနဲ့ဝင်တွေးလိုက်တဲ့အခါကျတော့ဒီဖြစ်ချက်လေးကိုမမြင်ဘူးတဲ့။အဲ့ဒါကိုဉာဏ်နဲ့မြင်အောင်ရှင်းပေးပါ။ရောက်မြင်မြင်ရမယ်လို့ဆိုလိုတယ်နော်။အဲ့မမြဲတဲ့သဘောရှင်းရတဲ့သဘောတွေကိုငါဖြစ်တယ်ငါရဲ့အတ္တပဲလို့ရှင်းမြင်နေမယ်ဆိုရင်မသိတော့ဘူး။ဒါကြောင့်မလို့မှန်ကန်တဲ့ညံ့အမြင်နဲ့ဟောနေတံပမငါဟာလည်းမဟုတ်ဘူး။နေသောအဟံတမငါလည်းမဟုတ်ဘူး။နမေသောအတ္တငါရဲ့အတ္တလည်းမဟုတ်ဘူးလို့ယထာဘုဒ္ဓံတမပညာနဲ့ဆက်ဆက်ပါဒီလိုများမယ်။ဒါလို့ပြောဒီလိုဆုံးမဟောရတာဝိပဿနာဉာဏ်ကိုကကလာရီဖိုင်းလုပ်ပြီလို့ခေါ်တာ။ကလာရီဖိုင်းလုပ်ပြီ။ပုံပြီးတော့ပြိယာဖြစ်တာရှင်းပြီ။ထို့တူရင်နားနဲ့ဒီတိုင်းပဲနှာခေါင်းနဲ့ဒီတိုင်းပဲလျှာနဲ့ဒီတိုင်းပဲကိုယ်နဲ့ဒီတိုင်းပဲစိတ်နဲ့ဘဝစိတ်ကလေးနဲ့ဒီတိုင်းပဲ။အဲ့ဒီလိုအသိဉာဏ်လေးနဲ့ပြီးဖို့ဒီနေရာမှာပြီးတယ်လို့ဆိုရင်ပညာကဥဆောင်ပြီးတော့ပြောလို့ပညာလေးလို့ပြောတာ။နော်ပညာလေးလို့ပြောစိတ်လို့ပြောလိုက်ရင်တော့မှပဲသိတာက3မျိုးခွဲပြီးတော့မှတ်တဲ့စိတ်နဲ့သိတဲ့အတိအကျ2မျိုးပညာနဲ့သိတဲ့အတိအကျ2မျိုးပညာနဲ့သိတဲ့အတိအကျ2မျိုးအတိ3မျိုးဆိုပြီးတော့ရှိအဲ့ဒီကျမဲ့အများဆုံးကတော့ပညာလေးကအများဆုံးစာပေကျမ်းကနေလေ့ထားတယ်ဒါပေမဲ့လို့အင်္ဂလိပ်လိုလေ့လာတဲ့ပုံစံတွေကစိတ်အသိဝิญဉ္ဇီကိုဉာဏ်လုံးလို့ပြောယူဆတယ်။ဒါသာသာပေးလာမဟုတ်ဘူး။သူတို့ဘာလို့ချင်တာပြောတဲ့စကား။ဝိသုဒ္ဓိမမပါတဲ့အတ္တဉာဏ်လေးဟာဉာဏ်လုံးလို့ပြောတာ။ပညာလေးဆိုတာဘယ်လိုဟာကိုခေါ်တာလဲဆိုရင်မှတ်ထားရင်နောက်တစ်ခါတွေ့ရင်မှတ်ထားတဲ့အတိုင်းနဲ့ပြီးတယ်။ဆိုပါလို့ရှင်းရှင်းလေးကိုမွေလို့သူကမှတ်ထားအကောင်းရှင်းရှင်းလေးကိုမွေ။မွေလဲသူကလာလို့ရှင်သူမွေလို့ပဲမှတ်ဆိုတော့ညမောင်ကြီးပြောတဲ့မောင်ကြီးပြောလိုက်တဲ့အချိန်လေးမှာမမြင်တဲ့အချိန်လေးမှာလမ်းပေါ်မှာကြားနေတဲ့မွေကံကျိုးပွေလေးကိုတွေ့ရင်အဲ့ဒီမှာပါဖြစ်တဲ့လို့ဆိုမွေမြင်တော့ကြောက်သွားတယ်အဲ့ဒီကျိုးပွေလေးကိုကြည့်ပြီးတော့ကြောက်တယ်ဒါတဏှာလေးကိုခေါ်တယ်ဟုတ်ကဲ့မွေကံလေးဖြစ်နေလို့ရှင်သူကမွေလို့မှတ်ထားလိမ့်ပဲကြောက်ကျိုးပွေကိုမွေချပြီးတော့သူကြောက်ညတစ်စိကြောက်တတ်တဲ့ဒီပါလဲဒီတိုင်းပဲသိမ့်ဟုတ်ကြီးကိုတစ်စီကြီးလို့ခြင်ပြီးတော့သူ့ကိုလာချောင်းနေတယ်လို့စိတ်ကကြည့်လို့ခံတာအဲ့ဒါမျိုးတွေကိုတင်ညာလေးလို့ခေါ်တာနော်ဒါတင်ညာလေးဆိုတာမှတ်ထားတဲ့အတိုင်းပဲသိတယ်မှားတာလည်းရှိတယ်မှန်တာလည်းရှိတင်ညာဆိုတာအမှားကြီးတော့မဟုတ်ဘူးအမှန်မှတ်ထားရင်တော့အမှန်သိတယ်ဒါမို့တခါတခါကျတော့အနိစ္စတင်ညာဒုက္ခတင်ညာအမှန်မှတ်ထားလို့ရှင်အနိစ္စလို့မှတ်ထားရင်အနိစ္စတည်းသောတော့ပညာဆိုတဲ့စကားလုံးကိုမကြိုက်ဘူးတချို့ကြီးကဆရာတွေကတော့
ဒီနေရာမှာပညာဆိုတာပညာကိုပြောတာပါလို့ဒီလိုလဲခွင့်ဆိုတာနေလဲရှိတယ်။သို့တော့ပညာဆိုတာအမှန်မှန်လို့ရှင်လဲပညာဟာပညာပဲဖြစ်ရတော့ဉာဏ်ရဲ့ဆွမ်းအားနဲ့မှတ်လိုက်တဲ့အခါမှာသူကလဲမှတ်တဲ့ကိုရောက်နေတယ်ကော။ဒီလိုဆုံးလို့လား။ကဲကောင်းပြီဝิญဉ္တိဆိုတာကဘယ်လိုဟာခေါ်တာတော့ဝิญဉ္တိဆိုတာစိတ်စိတ်ပြီးတဲ့အတိတွေကဘယ်လိုအတိတုံးလို့ဆိုတဲ့အခါသူကပညာသိတာလည်းမတူဘူးမှတ်တည်တဲ့အတိမျိုးလည်းမဟုတ်ဘူးပညာသိတယ်လို့ဖွဲဖွဲခြားခြားသိတဲ့အတိမျိုးလည်းမဟုတ်ဘူးအာယုံကိုရယူတဲ့သဘောလေးကိုစိတ်တည်လို့ခေါ်တယ်တော့ဒါလေးကိုမကွဲလို့ရှိရင်ဒီစိတ်တည်တာနဲ့ပညာတည်တာနဲ့ပညာတည်တာနဲ့မပွဲကြဘူး။အဲတော့ဝิญဉ္တိလို့ဆိုရယ်စိတ်တည်တာဘလို့အတိလဲလို့ဆိုလို့ရှိရင်ပညာတည်တာနဲ့လည်းမတူဘူး။ပညာတည်တယ်နဲ့မတူဘူး။အာယုံကိုရယူနိုင်တဲ့သဘောလေးကိုစိတ်တည်လို့ဒီလိုပြောတာနော်။စိတ်ဟာဘာလို့လဲလို့ဆိုသူတစ်ခုတည်းကတော့မှမဖြစ်ဘူး။စိတ်ဖြစ်လို့ရှိရင်ပညာနဲ့လည်းတွဲဖြစ်တယ်။အများအားပညာနဲ့တွဲဖြစ်သို့တော့ရပါရန်ခါပညာနဲ့တွေ့ဖြစ်ဒီလိုမှတ်ရအဲ့တော့တခုတည်းလောက်တာမဟုတ်ဘူးလို့ဒါအများနဲ့မှတ်ထားဖို့လိုတယ်အဲ့တော့အာယုံလေးကိုရည်ပြီးတဲ့သဘောတာပြင်တာလို့ပင်စိတ်လို့ခေါ်တယ်ဝิญဉ်လို့ခေါ်တယ်အဲ့တော့ဝิญဉ်ကြီးကလည်းပဲသူကပညာနဲ့အများနဲ့တွဲလာတဲ့အခါကျတော့ပညာပြီးရဲ့အရှိန်ကြီးကပညာနဲ့တွဲတဲ့အခါပညာရဲ့အရှိန်ကြီးကူရအဲ့ပညာရဲ့အရှိန်ဝါဒီရလာတယ်ဆိုတော့သူ့ရဲ့အတိအရတဲ့ခါတခါအမှန်နဲ့ချင်းပဲပါတယ်ပေါ့။အကောင်းနဲ့ချင်းပါတယ်။သို့တော့ပညာပြီးချက်မှမှန်ကန်တဲ့အတိကိုရတယ်။ဒါကြောင့်မလို့ယထာဘူတံတမပညာရဋ္ဌပါ။မှန်ကန်တဲ့ဒီနဲ့ပညာဖြင့်မှတ်သားပါအားလို့မမြဲတဲ့သဘောဆင်းရဲတဲ့သဘောကိုယ်ပဲအဆိုးမရတဲ့သဘောမှတ်ပါလို့ရှင်နာနကဒီလိုပြောအဲ့တော့အတိ3မျိုးဟာဆိုလိုတာကစိတ်ပါလက်ငယ်7ပါးမှာလည်းသူတွေအားလုံးပေါင်းဆက်ပြီးပေါင်းပြီးတော့လုပ်တယ်သဘာဝတရားတစ်ခုထဲမှာဆိုလို့ရှင်ခုနပြောတဲ့အ ਨੇ ဆုံးဉာဏ်တိစိတ်ဆိုတာဆိုဉာဏ်တိစိတ်ဆိုတဲ့စကုဝိညာဉ်စိတ်လေးမှာစိတ်ကိုမိတွယ်ပြီးတော့လာတဲ့သဘာဝအားလေဘယ်နှခုပါတော့ဆိုခုနှစ်ခုပါစိတ်ကတစ်ခုထက်ကရှစ်ခုရှိဒါကြောင့်မလို့8 and 1လို့ပြောတာဒါအများဆုံးရှစ်ခုရှစ်ခုကလည်းဒုက္ခနဲ့ပြည့်လို့အဲ့ဒီထဲမှာဘာနဲ့ဥပမာပြောရမလို့ဆိုလို့ရှိရင်ပစုံတော်မှာခဏတော်မှာခြေတော့ဘယ်နှချောင်းပါ
ခြေချောင်း
66 76 ဆိုပါစို့เนาะအဲ့မှာပါလာတဲ့အခါဒီခြေတော့တိတ်တာအလုံးလုံးခါဆိုပဲစိတ်ကအကောင်နဲ့တိတ်တယ်ကျန်တဲ့ခါတွေကတွေ့ခြေတော့တိတ်နေတယ်သူ့မှာလည်းဆိုတော့ညတိစိတ်လေးဖြစ်လာတယ်ဆိုတဲ့အချိန်မှာခန္ဓာကအာယုံနဲ့စိတ်ကိုဆက်သွယ်ပေးလိုက်တယ်ဝေဒနာကအတွေ့အကြုံရသွားစေတယ်ပညာကမှတ်တမ်းတင်လိုက်တယ်စေတနာကအလုံးအောင်ဆေးဆော်ပေးတယ်နောက်ပြီးတော့ရှင်မိတ်တဲ့ရှင်မိတ်တဲ့တွေကအလုံးကိုထိန်းပေးတယ်အထိန်ကဖြစ်တယ်ဧကကတာကအာယုန်တစ်ခုပေါ်မှာကြာပေါအောင်လုပ်တယ်မနတိကာရကစိတ်နဲ့အာယုန်ဘက်ကိုဥလှည့်ပေးတယ်အဲ့ဒါကြီးအကုန်ပေါင်းလိုက်တဲ့အခါမှာမြင်တာကိုသိတယ်ဆိုတော့မြင်သိစိတ်လို့ပြောခေါ်တာအဲ့တော့မြင်သိစိတ်အဲမှာမြင်သိစိတ်ဆိုတဲ့အတိုင်းရှိခုပေါင်းတာအားလို့ဒီလိုပဲအနည်းဆုံးဇာတိစိတ်ကလည်းရှိခုပေါင်းတာပဲနတ်တိစိတ်ကလည်းရှိခုပေါင်းတာဒီလိုအနည်းဆုံးရှိခုပေါင်းတာဒီလိုများဖို့ပဲရှိတယ်ဒီလိုနဲတာရှိတယ်အဲ့ဒီလိုသဘောပေါက်ပါအဲ့တော့သဘောဝတရားတွေကသူ့အတွက်အလုံးလုံးတာဒီကဲတစ်ခုဖယ်လိုက်လည်းမရဘူးတစ်ခုဖယ်လည်းမရဘူးအေးဒါကြောင့်မလို့ဒီသဘောဝတရားတွေလူတန်တာမှာဖြစ်တဲ့သဘောဝတရားတွေဆိုတော့မျက်စိနဲ့အဆင်းအာယုံကိုမြင်တယ်မြင်တဲ့အခါမှာဉာဏ်သိစိတ်လေးပေါ်လာတယ်သုံးခုရှိတယ်เนาะအဲဒီမှာမျက်စိကမြဲသလားဆိုမမြဲထို့လူရဲ့အဆင်းအာယုံကမြဲသလားဆိုမမြဲဘူးတတိစိတ်ကမြဲသလားဆိုမမြဲဘူးဘာဖြစ်လို့လဲဆိုတော့ မမြဲတာတွေကိုအကြောင်းပြုပြီးဖြစ်တဲ့အရာဟာဘယ်မှာမြဲမလဲထို့သူပဲနားနဲ့ပတ်သက်လည်းပဲဒီပိုင်းပဲနှာခေါင်းနဲ့ပတ်သက်နေရာနဲ့ပတ်သက်ဟောမြင်သည့်ကြားသည့်လျှက်သည့်ဒီစိတ်တွေအားလုံးတစ်ခုမှမမြဲဘူးလို့တစ်ခုစီတစ်ခုစီမိကောင်းနေမိကောင်းနေထောက်သွားပြီးတော့အားလုံးဟာမမြဲတဲ့သဘောဆင်းရဲတဲ့သဘောကိုမပိုင်တဲ့သဘောဖြစ်သွားကြောင်းဒါဒါအားလည်းမဟုတ်ဘူးအားလည်းမဟုတ်ဘူး။ဒါရဲ့အတ္တလည်းမဟုတ်ဘူးလို့မှန်မှန်ကန်ကန်မြင်ရမယ်။ဆိုတော့ဒိဋ္ဌိမားတွေကသူတို့လည်းပဲတရားဓမ္မကိုသင်ထားတယ်၊ကိုယ်တိုင်လည်းတရားထုတ်ထားတယ်ဆိုတော့ဒီအချက်တွေနဲ့ပတ်သက်ပြီးတော့ရှင်းရှင်းပြတ်သားစွာမြင်ရတဲ့ကော။အဲဒီမှာရှင်ဏနကကအလေးစားသဘောကိုပို့ပြီးတော့ထင်ရှားဥပမာလေးပေး။ဒါဥပမာပေးတော့ဆိုတော့ရှင်မီးကွက်ကလေးကိုထောင်းတာရှင်မိွက်လေးထောက်တိုင်းဘာလို့ပါတော့ကြည့်ရှင်မိွက်မှာရှင်မိွက်မှာပါတာရှင်ပါတယ်မိစားပါတယ်မိတော့ကလေးပါတယ်အဲ့ဒီမိတော့ကလေးကြောင့်ဖြစ်ပေါ်လာတဲ့အလင်းအောင်လေးရောမပါဘူ
းပါပါတယ်
ပါတယ်ကဲအဲ့ဒီချက်နဲ့ရှင်ကလည်းမမြဲဘူးမိစားကလည်းမမြဲဘူးမိတော့ကလေးကလည်းမမြဲဘူးဒီအလင်းအောင်လေးကလည်းမမြဲဘူးအဲ့တော့မမြဲတာတွေကိုအကြောင်းပြုပြီးတော့မှာဒီအလင်းရောင်လေးကတော့မြဲတယ်ရှင်တို့မိစားတို့မိတော်တို့ကတော့မမြဲတာလို့ပြောရင်တဘာဝကြပါမလား
မ
ကြဘူးလူတွေမှလည်းရှိတယ်မမြဲတဲ့တည်တတ်တဲ့အမေကြီးကမွေးထားတဲ့လူကမတည်တဲ့လူတွေရှိပါတော့ပိုတတ်တဲ့အမေကြီးကမွေးတိုင်းပူမှာပဲတည်တတ်တဲ့အမေကြီးကမွေးရင်ပြီးမှာပဲကြာအဲ့ဒါကိုမြတ်စွာဘုရားကတုတ်တန်တခုမှမလိုဟောတာလို့ဆိုအနိစ္စတံဘူတံကုတော်နိစ္စံဘဝိတ္တိအနိစ္စကြောင့်ဖြစ်လာရင်ဘယ်မှာနိစ္စဖြစ်မလဲဒါကြောင့်ကျဆင်းရဲတဲ့ဤစနစ်ကိုပြော logic နဲ့ဆင်းရဲကြတဲ့ဤစနစ်ကိုပြောအဲ့လိုတစ်ခုစီတစ်ခုစီနေဉဏ်ရှင်းလင်းပြီးတော့နောက်တစ်ခါဥပမာတစ်ခုပေးတယ်တစ်ပင်ကြီးတစ်ပင်ဒါကဒီနဲ့ပတ်သက်ပြီးတော့ဥပမာပေးတာကဒီလိုဆိုအစ္ဆာဒိကာယတ6ပါးအတွက်ဥပမာပေးတာ။ဘာဣဒရဏ6ပါးအတွက်ကျတော့တိပ္ပိနဲ့ဥပမာပေးတာ။တိပ္ပိကြီးမှာဘာရှိတယ်ဆိုတော့အမြင့်ရှိတယ်၊ပင်စီရှိတယ်၊အတိုင်းအခက်အရွက်ရှိတယ်၊အရိပ်ရှိတယ်။ကဲကြည့်အရိပ်ဆိုတာအဲ့ဒီကနေဖြစ်တဲ့ဟာပဲ။အဲ့တော့လူတယောက်ကပြောမယ်။အမြင့်ကလည်းမြဲတယ်၊ပင်စီကလည်းမြဲတယ်၊အတိုင်းအခက်တွေကလည်းမြဲတယ်အရေးကြတော့မမြဲဘူးဆိုရင်ဟိုအရေးအမြစ်ကလည်းမမြဲဘူးပင်စီကလည်းမမြဲဘူးအကိုက်ချက်တွေကလည်းမမြဲဘူးအရေးကမြဲတယ်ဆိုရင်မှန်နိုင်ပါ့မလားမမြဲတာတွေကိုအကြောင်းပြုဖြစ်တဲ့အရေးကလည်းဘယ်မှမြဲမလဲဒါကဘာရည်ရလား၆ပါးနဲ့တပ်ဖို့ဒီလိုဒီလိုဥပမာပေးဟောနောက်တစ်ခါရှင်းတယ်ကကနောက်တစ်ခါကိုချက်ပြီးတော့ပတ်သက်ဥပမာလေးတဏှာလောဘကိုဖယ်ရှားတဲ့အနေအထားတစ်ခုဖြင်းရှားအောင်ပြောတဲ့အခါနောတက်ကြံ့ကျင်တဲ့လူပြောက်နောကိုအကောင်မပြတ်အောင်နော်အရေးကိုအပေါ်အိမ်ပါအပားရည်ပဲမပြတ်အောင်ဘာလို့လဲဆိုရင်အရေးနဲ့တရေနဲ့ဒီအပားရှားမှာရှိတဲ့အကျော်ရည်အမြင်နဲ့အနောက်ဘက်ရည်အားလုံးကိုဓာတ်ဖြတ်တဲ့အကုန်ဖြတ်ဖြတ်ပြီးတဲ့အခါကျတော့ဒီအရင်ကြီးနဲ့ပြန်ပြီးတော့အုတ်ထားတယ်အဲ့ဒီလိုအုတ်ထားတဲ့နွားဟာတေချာပြန်စဉ်းစားကြည့်လိုက်လို့ရှိရင်ဈာထဲမှာအဆက်တွေကျက်နေတဲ့သဘောပြောတာနော်အဲ့ဒီမှာဥပမာပေးထားတာအပေါ်ရန်အရင်နဲ့ဘာကြီးကလည်းငါ၆ပါးနဲ့တူတယ်အတွဲအပားနဲ့သစ္စာလေးကလည်း၆ပါးနဲ့တူတယ်။အလဲကောင်ကအကျော်တွေအမြေတွေဒီကျက်သားတွေနဲ့ဘာနဲ့တူလို့ဆိုလဲ။နန္ဒီလာကဆိုတဲ့တက်တာမှုနဲ့တူတယ်လို့ဓာတုခေတ်မှာရှိတဲ့ဥပမာနဲ့ပြောတာ။ကြက်ကြီးရဲ့ရှင်းတဲ့ဥပမာလေးတစ်ခုနဲ့ပြောကြည့်အောင်။နွားနှစ်ကောင်ဆိုပါစို့။စင်တရီဘုရားပေးတဲ့ဥပမာတစ်ခု။နွားကြီးနှစ်ကောင်လက်လက်နဲ့လက်ဖြူဒီနှစ်ကောင်ကိုကျိုးတစ်ချောင်းနဲ့တွဲပြီးတော့ချီထားလိုက်ကျိုးတစ်ချောင်းနဲ့တွဲပြီးတော့ချီထားလိုက်တဲ့အခါကျလို့ရှိရင်ဒီလက်လက်ကြီးနဲ့လက်ဖြူကြီးကအများအားတွဲနေ။ဟောအများအားတွဲနေ
အဲ့လိုတွဲနေတဲ့အထက်နဲ့ဘယ်သူကြောင့်တွဲတာလဲနက်ဟာမဖြူရဲ့အတွဲလားမဖြူဟာနဲ့အနက်ရဲ့အတွဲလားလို့ဆိုဘယ်သူမှအတွဲမဟုတ်ဘူးအလဲကောင်ကဖြူကအတွဲအဲ့တော့ဖြတ်ရင်ဘယ်သူ့ကိုဖြတ်ရအောင်အလဲကောင်ကဖြူကအလဲကောင်ကဖြူကိုဖြတ်လိုက်တာလေမနက်ကြီးနဲ့လွတ်လွတ်လပ်လပ်ပဲအဖြူကြီးနဲ့လွတ်လွတ်လပ်လပ်ဒီလိုဆိုလို့လားနော်ဘိုင်းကရဏ6ပါးနဲ့အစ္စရိကရဏ6ပါးဆက်သွဲနေတာဘယ်သူကဆက်သွဲနေတာလို့ဆိုတဏှာကဆက်သွဲနေတာဆိုပါစို့မျက်စိထဲမှာအဆင်းလေးပေါ်လာတော့မြင်သိစိတ်ပေါ်လာတယ်အဲ့ဒီမြင်သိစိတ်ကမျက်စိကိုမြည်ပြီးတော့ဖြစ်ပြီးမဲ့လို့သူ့လိုချင်တာဘာဖြစ်သွားလဲအဆင်းအာရုံပဲပေါ်လာနားကအတန်လေးစားလိုက်တဲ့အခါအဲ့ဒီရှားသည့်စိတ်ကလေးကဘယ်သူ့ကိုလိုချင်ကြတာတော့အဲ့ဒီအတန်လေးကိုလိုချင်တာပဲပေါ်လာအဲ့ဒီလိုချင်တဲ့နှစ်ခုချားမှာဖြစ်နေတာတည်းကဘာလို့ဆိုရင်ဒါနန္ဒီရာကနှစ်သက်တွေ့တာတဲ့တဏှာလို့ပြောတယ်။အဲ့ဒါကိုဖြတ်ခိုင်းတာ။အဲ့ဒါကိုဖြတ်ခိုင်းတာ။ဟော။ဒေါနကောင်ကြီးကကျိုးကိုဖြတ်တယ်လို့ပြောတော့အခုလေသတိခါရဏပါဣဒါရဏနှစ်ခုချားကနေပြီးတော့ဒီတန်ရောစင်ဆိုတဲ့တဏှာဆိုတဲ့ဒီကျိုးကိုဖြတ်ခိုင်း။အဲ့ဒါကိုဘာနဲ့ဖြတ်ရမှာလို့ဆိုဝိပဿနာပညာနဲ့ဖြတ်တယ်ခွတ်တယ်ကမျက်စိကိုလည်းရှုတယ်အဆင်းအာယုံကိုလည်းရှုတယ်နှစ်ခုစလုံးမမြဲဘူးလို့ဆိုတဲ့အခါမှာမျက်စိနဲ့အဆင်းအာယုံနဲ့ဆက်သွယ်ပြီးတော့တွေ့တာမှုတွေဆိုတဲ့ဇာတိကိုထုတ်လိုက်တာလည်းတကယ်နဲ့မျက်စိရှိယုံနဲ့တွေ့တာပါမလားအဆင်းကမျက်စိကိုထင်လာယုံနဲ့ရောတွေ့တာပါမလားဟောယန္တာပုဂ္ဂိုလ်ရဲ့ဘဝဆိုတာဇာတိကအဲ့ဒီတွေ့တာမှုတွေကိုဖြတ်လိုက်ဒီအချင်းရှားတဲ့ဥပမာလေးတစ်ခုပြောမယ်ဆိုရင်စက္ကူလေးနှစ်ချက်ကိုထပ်ထားကြည့်။စက္ကူလေးနှစ်ချက်ကထပ်ထားပြီးတော့အချင်းတွေတစ်ခုနဲ့တစ်ခုကထိယုံတာထိနေတာကပ်နေတာဟုတ်ကဲ့။မှန်ပါဗျာ။အေးအဲ့ဒီစက္ကူနှစ်ခုရှားတဲ့မှာဂလူးဆိုတဲ့ကော်လေးတစ်ခုထည့်လိုက်မယ်ဆိုရင်ဒီစက္ကူနှစ်ခုကဘယ်လိုနေပါ့မလဲ။မှန်ပ
ါဗျာ
။ကပ်သွားမယ်။ဟုတ်ကဲ့။အဲ့တော့ဒီစက္ကူနှစ်ခုကိုခွဲမြင်တယ်ဆိုရင်ဒါပြန်ဘယ်သူကကတ်တာတော့ဆိုရင်ကောကကတ်တာ။ကိုစက္ကူကဒီစက္ကူကိုကတ်တာမဟုတ်ဘူးဒီစက္ကူကလည်းကိုစက္ကူကိုကတ်တာမဟုတ်ဘူး။ကတ်တာကဒီရော
ဟ
ော။အဲ့တိုင်းနဲ့မျက်စိကအဆင်းကိုတွေ့တာတော့မဟုတ်ဘူးအဆင်းကမျက်စိကိုတွေ့တာတော့မဟုတ်ဘူး။တွေ့တာတဲ့သဘောကအတေချာအလာတဲ့တဏ္ဍာကပဲ။အဲ့ဒါကိုဖြတ်ခိုင်းတာ။ဘာနဲ့ဖြတ်။ဝိပဿနာနဲ့စဉ်းစားနေချာ။အဲ့ဒီဝိပဿနာညာရှင်းစင်နဲ့ဖြတ်လိုက်လို့အဲ့ဒါပြတ်သွားပြီဆိုရင်မျက်စိရှိတယ်ကတ္တမှုမလားဟုတ်အဆင်းရှိတယ်ကတ္တမှုမလားထို့တူပဲနာမ၎င်းတရားကိုစိတ်ရှိတယ်ကတ္တမှုမလားဟုတ်သမန်တို့အနန္တို့အရာတာတို့အထီးတွေ့လို့လာလဲကတ္တမှုမရဘူးလို့ဒီလိုရှင်းတာလည်းကရှင်းပြလိုက်တဲ့အခါကျတော့ဘိက္ခုနီပါရိဟာအလောဝါမြဝါဒဖြစ်ပြီးတော့သူတို့တရားနာရလို့ဝိပဿနာရှင်းစင်ကိုကျင့်ကတ္တမှုဝါဒအားရဝိပဿနာနဲ့ပတ်သက်ပြီးတော့ရှင်းလင်းသွားကြ။အဲ့တော့သူတရားဝဲဆုံးလိုက်တဲ့အခါမှာရှင်တယ်ကကဲသွားကြတော့လွတ်လိုက်တယ်။မြတ်စွာဘုရားရှိခိုးရင်တော့မြတ်စွာဘုရားကသုံးမဩဝါဒပေးပြီးပြန်လွတ်လိုက်။မြတ်စွာဘုရားကရှင်တယ်ကကိုပြောတယ်။နောက်ရည်နဲ့ဒီတရားဆက်ဟောပါတော့။ဒီတိုင်းနဲ့ထပ်ဟော။ဒီတိုင်းထပ်ဟောလိုက်တဲ့အခါကျတော့ဘိက္ခုနီမတွေကနှစ်ရက်လည်းတရားနာလိုက်တော့သတ္တဝါဖြစ်သွားကြတယ်တဂရကဖြစ်သွားကြတယ်အနာကဖြစ်သွားကြတယ်ယဟနာဖြစ်တဲ့ပုဂ္ဂိုလ်ဖြစ်ဘိက္ခုနီပါ900သတ္တဝါတဂရကအနာကယဟနာပုဂ္ဂိုလ်ဖြစ်ပြီးတော့ဝိပဿနာရှင်းစဉ်ကိုကျက်ပြီးတော့အခုလိုတရားဥတ္တရားကတ်လေးကိုရပါတယ်လို့ဆိုတာနန္ဒကောဝါဒသုတ်တံကမှတ်တမ်းတင်ထားတာရှိပါတယ်ဒါကြောင့်တရားရှိခင်ဆိုတော့ပြိဿပေါ့တော့ဘိက္ခုနီမ900အရှင်နန္ဒကဝိပဿနာအလုပ်ပြီးတရားဟောတယ်ဆိုတာကြံပြီးတော့အချင်း၆ချက်လိုက်ဝိပဿနာရဲ့အာယောဆိုတာမျက်စိနားနာသိရာကိုယ်စိတ်ရူပယောတတ္တရကဏ္ဍရောသတ္တပုဒ္ဓဘာဓမ္မယောလို့ဆိုတဲ့အရှင်အတန်အနအယတာအထိတွေ့သဘာဝအာယောအဲ့ဒီတစ်ခုကိုပေါင်းစပ်ပြီးတော့ဖြစ်ပေါ်လာတဲ့အတိစိတ်ဓာရီရဲ့အမြဲတဲ့သဘောကိုရှင်ရသုံးသပ်ခြင်းဖြစ်ဒီအာယုန်နေနဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်လာတဲ့ခံစားမှုတွေဝေဒနာတွေနော်ခံစားမှုတွေပေါ်လာတဲ့ဝေဒနာတွေအဲ့ဒီဒုက္ခဝေဒနာဒုက္ခဝေဒနာအဒုက္ခဘဒုက္ခဝေဒနာလို့ဆိုရယ်စိတ်ရဲ့ခံစားမှုတွေအဲ့ဒီခံစားမှုတွေနဲ့ပတ်သက်ပြီးတော့
ဝေဒနာပစ္စယတဏှာလို့ဆိုတဲ့အတက်ဖြစ်ပေါ်လာတဲ့တဏှာတွေတဏှာပစ္စယဥပါဒနာလို့ဆိုတဲ့အတက်ဖြစ်ပေါ်လာတဲ့ဥပါဒနာတရားတွေဖယ်ရှားပြစ်ဖို့ရတဲ့ဝိပဿနာခြင်းစဉ်ကခုကျင့်တာဖြစ်တယ်လို့ဘုရားရဲ့ဆရာရဲ့ဥပါဒနာခြင်းစဉ်ကလွဲလို့တဏှာဝကလွတ်စေနိုင်တဲ့နိဗ္ဗာန်ဆိုတာမရှိဘူးတဲ့ဒါဟာတခုတည်းတော့နိဗ္ဗာန်ပဲတဏှာဝကလွတ်ရုံနဲ့မကဘူးသောကဆိုတဲ့ဒီဆိုရင်ရမှုပြိတိဝါဆိုတဲ့အမှုတွေးရမှုကာယိကဒုက္ခလို့ဆိုတဲ့ဒုက္ခစေတသိက်ကဒုက္ခလို့ဆိုတဲ့ဒေါမတ္တကဒီဟာတွေကနေလွတ်မြောက်ပြီးတော့စိတ်ထဲမှာအငြိမ့်တရားပြီးနိဗ္ဗာန်လမ်းကြောင်းပေါ်တက်ဖို့နဲ့နိဗ္ဗာန်ကိုမြမောက်ပြုဖို့ဆိုတဲ့ဒီလမ်းကပဲသွားရမှာဒီချက်တွေကိုပဲကျင့်ရမယ်ဒီချက်တွေကလည်းတခြားချက်တွေဆိုတာမရှိဘူးဆိုတဲ့အတိုင်းအလုံးသဘောပေါက်ပြီးတော့ဘုရားမြတ်စွာဟောကြားတော်မူခဲ့တယ်တရားဓမ္မအတိုင်းဘုရားမြတ်စွာရဲ့သာဝနာတော်ကျုံ့တွင်နေတဲ့အချိန်မှာဝိပဿနာရှင်းစဉ်တရားကိုမိမိတို့နာထောင်မှတ်သားပြီးရှင်းပြန်ပြုတ်ကုန်အာထုတ်ခြင်းဖြင့်နိဗ္ဗာန်တက်ဖို့မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။အာမေန်။